of America in Burmese.
မင်္ဂလာညချမ်းပါရှင်။ BO American တန်ရဲ့2019ခုနှစ် April 10ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190အပြင် VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကဇောင်းလိုင်းပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးရွက်ကောက်ပွဲမှာလက်ရှိဝန်ကြီးချုပ်နက်တန်ယာဟူဦးဆောင်တဲ့ပါတီကညွန်မောင်းအစိုးရပြန်ဖွင့်နိုင်မယ့်အလားအလာရှိနေပါတယ်။အမေရိကန်ရှေ့နေကျောင်းဟာအခုအတန်လွတ်နေတဲ့အချိန်မှာပဲအထက်လွှတ်တော်မှာကြားနာစစ်ဆေးခံနေရပါတယ်။ရိုက်တာသတင်းတောက်ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ကို UNESCO အဖွဲ့ကသတင်းလွတ်လပ်ခွင့်ဆုချီးမြှင့်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့အတူတင်ပြပေးသားပါမယ်ခင်ဗျာ
။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်တပ်မတော် AA 10နှစ်ပြည့်တဲ့ဒီကနေ့မှာအစိုးရတပ်နဲ့ AA တို့တိုက်ပွဲဖြစ်ရမှာနှစ်ဖက်အသေးပြောက်ရှိခဲ့ပါတယ်။
ကိုယ်တော်ဘုရားအနားမှာရစ်တဲ့ရင်ရှိတယ်။တမမင်းကြီးရဲ့ရစ်တဲ့ရင်ရဲ့ကအပြူနေရတဲ့ခုက
မြောက်ဦးဒေသခံတဦးရဲ့ပြောပြချက်နဲ့အတူနာဆင်ကြရမှာပါ2008ဖွဲ့စည်းပုံပြင်ဆင်ရေးဟာလက်ရှိအနေအထားမှာလက်တွေ့မချလို့ဖွဲ့စည်းပုံအသစ်ရေးဆွဲရေးတိုင်းရင်းသားအင်အားစုတွေနဲ့ပူးပေါင်းသွားဖို့1990အနိုင်ရအမတ်ဟောင်းတွေကပြောကြပါဗျ။ရန်ကုန်မြို့ကတာမတ်ကြီးနေမှာအမေရိကန်တာမတ်ကြီးနေမှာကျင်းပခဲ့တဲ့နှစ်နိုင်ငံစားတောက်ကုန်နဲ့စိုက်ပျိုးသီးနှံဆိုင်ရာပူးပေါင်းဆောင်ရွက်မှုအထိတ်မှတ်ပွဲအကြောင်းကိုလည်းနာဆင်ကြရမှာပါ။နောက်ပိုင်းမှာတကြံတေးသချင်းတပုတ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါရဲ့ရှင်။အစီအစဉ်ဒုတိယပိုင်းမှာတော့လူလူကြမ်းမာရေးမြန်မာရေးသုံးသပ်ချက်နဲ့အားကစားသတင်းလွှာတွေနာဆင်ကြရဖို့ရှိပါရဲ့။အခုရင်ဆုံးတော့ဗုဒ္ဓဦးနေညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မတ်စုမြတ်မွန်တို့ပြောပြပေးပါမယ်ရှင်။
ဣသရေလနိုင်ငံမှာအခြေအနေရှင်ပြန်ခဲ့ကြတဲ့ရွက်ောက်ပွဲအတွင်းဝန်ကြီးချုပ်ဘန်ညာမင်နဲ့တန်ယာဟူရဲ့လစ်ကွတ်ပါတီနဲ့မဟာမိတ်ပါတီတွေဖြစ်ကြတဲ့အမျိုးသားရေးနဲ့ဘာသာရေးပါတီတွေအသာစီးရနေတာကြောင့်ညွန်မောင်းအစိုးရဖွဲ့ပြီးဝန်ကြီးချုပ်အနေနဲ့၅ချိန်မြောက်အာဏာရဖို့ဗိုလ်ထုနေမှာအခွင့်အလမ်းပို့များလာနေပါတယ်။မဲအရေးအတွက်69ရာခိုင်နှုန်းရေးတွက်ပြီးတဲ့အချိန်မှာဝန်ကြီးချုပ်ရဲ့လစ်ကွတ်ပါတီကစစ်တပ်အကြီးအကဲဟောင်းဘန်နီဘန့်စ်ဦးဆောင်တဲ့အတိုက်ခံအလဲအလဝါဒီ Blue and White ပါတီနဲ့မဲအရေးအတွက်အနိုင်ရမှုဒဏ်တူလောက်ရှိနေပါတယ်။ Israel လွတ်တော် Knesset အတွက်ဘယ်သူမှအများစုအနိုင်မရတာကြောင့်အဆုံးသတ်မှာညွန်မောင်းအစိုးရဖွဲ့ရမယ့်အလားအလာရှိနေပါတယ်။အမှတ်နေရာစုစုပေါင်း120ရှိတဲ့လွတ်တော်မှာဝန်ကြီးချုပ်ရဲ့ Liquid Party နဲ့မဟာမိတ်တွေကအမှတ်နေရာ65နေရာအနိုင်ရမယ့်အလားအလာရှိနေတာပါ။နှစ်ဖက်စလုံးကတော့သူတို့အနိုင်ရအောင်ပြောဆိုနေကြပါတယ်။နက်တန်ယာဟူရွေးကောက်ပွဲမှာအနိုင်ရတာဟာဒေတာရင်းညံ့ရေးအတွက်နမိတ်ကောင်းဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်က Washington DC မြို့မှာပြောပါတယ်။ပုထုနေ့မှာမဲရလတ်တွေတဖြည်းဖြည်းဝင်လာနေတဲ့အချိန်မှာပဲသူ့ရဲ့ Liquid Party အနေနဲ့ကြီးမားတဲ့အောင်မြင်မှုကိုရလက်ကြောင်းထောက်ခံသူတွေကိုဝန်ကြီးချုပ်နက်တန်ယာဟူကပြောကြားခဲ့ပါတယ်
။American ရှေ့နေချုပ် William Barr ဟာထက်လွတ်တော်စီကံထိန်သိမ်းရေးကော်မတီမှလောလောဆယ်လုပ်နေတဲ့ကြားနာပွဲအတွင်းလွှတ်တော်အမတ်တွေရဲ့မေးခွန်းတွေကိုဖြေကြားနေပါတယ်။တရားရည်ဌာနအတွက်2020ခုနှစ်ရာသုံးမှန်းကြီးအသုံးစရိတ်ကိစ္စလွှတ်တော်အမတ်တွေရဲ့အမေးကိုရှေ့နေချုပ်ဘာဒုတိယနေ့အဖြစ်လွှတ်တော်မှာဖြေကြားနေတာပါ။အင်္ဂါနေ့တုန်းကအောက်လွှတ်တော်စီကံထိန်သိမ်းရေးကော်မတီပါလုပ်ခဲ့တဲ့ကြားနာပွဲအတွင်းမှာတော့အထူးစုံစမ်းရေးမှူး Robert Mueller ရဲ့အစီရင်ခံစာနဲ့ပတ်သက်လို့လွှတ်တော်အမတ်တွေမေးခွန်းထုတ်ခဲ့ကြပါတယ်။2016ရွေးကောက်ပွဲကိုနှောက်ယှက်ခဲ့တဲ့ရုရှားအစိုးရနဲ့ Trump အောင်နိုင်ရေးတာဝန်ခံတွေပူးပေါင်းခဲ့ခြင်းရှိမရှိစုံစမ်းခဲ့မှုအစီရင်ခံစာကိုတီးဖြတ်ပြီးတော့သတင်းတစ်ပတ်အတွင်းလူသိရှင်ကြားထုတ်ပြန်မယ်လို့ရှေ့နေချုပ်ကပြောကြားခဲ့ပါတယ်။အစီရင်ခံစာကိုအနှစ်ချုပ်ပြီးရှေ့နေချုပ်ပါထုတ်ပြန်ခဲ့တဲ့အထက်မှာတော့တမရဒေါ်နယ်ထရမ့်ကိုကာကွယ်ကောက်ချက်ချထားတယ်လို့ဒီမိုကရက်တွေဘက်ကဆွဆွဲပြီးပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။ရှေ့နေချုပ်ရဲ့အနှစ်ချုပ်ကောက်ချက်ဆွဲမှုကြောင့်မေဂွန်ထုတ်စရာတွေပိုရှိခဲ့တယ်လို့အောက်လွှတ်တော်စီကံထိန်သိမ်းရေးကော်မတီဥက္ကဋ္ဌနီတာလိုဝီကပြောကြားခဲ့ပါတယ်။အစီရင်ခံစာကိုလူသိရှင်ကြားမထုတ်ပြန်ခင်သူ့အနေနဲ့နောက်ထပ်ဘာမှပြောကြားဆွေးနွေးမှာမဟုတ်ဘူးလို့ရှင်းနေချုပ်ကလွှတ်တော်အမတ်တွေကိုပြောပါတယ်။အထူးခုံတမာတီအဖွဲ့ကဆက်လက်စစ်ဆေးနေတဲ့ကိစ္စတွေ၊အမေရိကန်ထောက်လိုင်းရေးသတင်းစင်းမြစ်တွေနဲ့ဥပဒေကြောင်းအရဆက်လက်ဆောင်ရွက်နေတဲ့ကိစ္စတွေကိုဖယ်ရှားပြီးအစီရင်ခံစာကိုရှေ့တစ်ပတ်နောက်ဆုံးထားထုတ်ပြန်ဖို့ရည်ရွယ်ထားတယ်လို့ရှင်းနေချုပ်ကပြောပါတယ်။
တူရကီအစိုးရဟာရာနဲ့ချီတဲ့ရှင်းနေတွေကိုယုံတင်စစ်ဆေးခြင်းမရှိဘဲအကျဉ်းချနေကြောင်းအမေရိကန်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကဗိုလ်ထုနေမှာထုတ်ပြန်တဲ့ကြေညာဒီမှာဖော်ပြထားပါတယ်2016ခုနှစ်မှာဖြစ်သွားခဲ့တဲ့အာနာသိမ့်ရန်ကြံစီမှုရဲ့နောက်ဆက်တွဲအဖြစ်နဲ့ဒီအကျဉ်းချမှုတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်အမှုရင်ဆိုင်နေရတဲ့ရှင်းနေအရေးအတွက်ဟာမကြသေးခင်ကာလတွေအတွင်းမကြုံဘူးတဲ့အတိုင်းအတာနဲ့အများပြားလွတ်နေကြောင်း HRW တူရကီအရေးဆိုင်ရာသုတေသီ MR Sinclair Web ကပြောပါတယ်အတမွေးဝမ်းကြောင်းမှုအတတ်ပညာနဲ့ယက်တည်နေတဲ့အဖွဲ့အစည်းတစ်ခုခုကိုတင်းနီးနီးနဲ့ပြစ်မှတ်ထားလှုပ်ဆောင်တာကြောင့်တူရကီနိုင်ငံဟာရာဇဝတ်မှုကိုအကြောင်းပြပြီးဖမ်းဆီးအရေးယူတဲ့တမှုထူးခြားတဲ့ခေတ်တစ်ခုကိုဖျက်ဆီးနေရကြောင်းသူကပြောပါတယ်။အများပြည်သူကိုတရားရုံးမှာခုခံကာကွယ်ပေးရမယ်ရှင်းနေတဲ့ကိုယ်တိုင်ကတ တရားရုံးမှာအမှုရင်ဆိုင်နေကြရတာကြောင့်ဒါဟာပိုပြီးစိုးရင်စရာကောင်းတဲ့အခြေအနေဖြစ်ကြောင်းလည်းပြောပါတယ်။စာမျက်နှာ56မျက်နှာပါတဲ့ HRW ရဲ့အစီရင်ခံစာကိုတော့ရှင်းနေများအမှုရင်ဆိုင်နေရခြင်းတူရကီနိုင်ငံတွင်တရားစီရင်ရေးအပေါ်အလွဲသုံးစားပြုမှုနဲ့မျှတသောတရားစီရင်ခွင့်ဆုံးရှုံးမှုလို့ကောက်ဆင်ပေးထားပါတယ်
။ကမ္ဘာစီးပွားရေးတိုးတက်မှုဟာအခု2019ခုနှစ်ထဲမှာလည်းဆက်လက်နှေးကွေးနေလိမ့်မယ်လို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကခန့်မှန်းလိုက်ပါတယ်။ဒီနှစ်နှောင်းပိုင်းကစလို့2020ခုနှစ်အထိစီးပွားရေးရလဒ်ကောင်းတွေရှိလာမယ်လို့တော့ IMF ကမျှော်လင့်ထားပါတယ်။2018ခုနှစ်တုန်းကကမ္ဘာစီးပွားရေးတိုးတက်မှုနှုန်းက 3.6 ရာခိုင်နှုန်းအထိကိုနှေးကွေးခဲ့တာပါ။အခု2019ခုနှစ်ရဲ့တိုးတက်နှုန်းက 3.3 ရာခိုင်နှုန်းပဲရှိမယ်လို့ခန့်မှန်းထားပြီးနှစ်ကုန်ပိုင်းကနေ2020ခုနှစ်အထိတိုးတက်မှုအရှင်ကောင်းမယ်လို့တော့ပြောပါတယ်။အကောင့်ဘက်ကမျှော်လင့်နိုင်တဲ့အကြောင်းရင်းတွေရှိတဲ့တစ်ချိန်တည်းမှာပဲကမ္ဘာစီးပွားရေးတိုးတက်နိုင်တဲ့အလားအလာကိုထိခိုက်နိုင်တဲ့အကြောင်းအချက်တွေတော်တော်များများရှိနေတယ်လို့လည်းတတိကိုနှစ်ကြိမ်ထုတ်ပြန်တဲ့ IMF ရဲ့စီးပွားရေးခန့်မှန်းချက်အစီရင်ခံစာမှာဖော်ပြထားပါတယ်။ EU ဥရောပသမဂ္ဂတွေကနေဗြိတိန်နှုတ်ထွက်မဲ့အရေးအမေရိကန်နဲ့တရုတ်ကုန်သွယ်ရေးတို့လိုစီးပွားရေးအတွက်မရေရာတဲ့အခြေအနေတွေကစီးပွားရေးတိုးတက်မဲ့အလားအလာကိုထိခိုက်စရာတွေဖြစ်တယ်လို့ထောက်ပြထားပါတယ်။စီးပွားရေးမရေရာမှုတွေကြောင့်ယင်းနှမြုံနှံမှုတွေကျမသွားအောင်မူဝါဒချမှတ်သူတွေပူးပေါင်းဆောင်ရွက်ကြဖို့လိုတယ်လို့လည်း IMF ကအကြံပြုပါတယ်။ဒေါ်လာတန်းထောင်ချီတန်ဖိုးရှိတဲ့ပုံကိုယ်တွေအပေါ်အသွင်းကုန်ခွင့်တွေအပြန်အလှန်ချမှတ်တဲ့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးပြဿနာပြင်းနဲ့လဲအောင်ရှင်းနိုင်လိမ့်မယ်လို့လည်း IMF ကအပေါင်းကောင်းဘက်ကမြင်နေပါတယ်။အမေရိကန်မှာစီးပွားရေးတိုးတက်အောင်ဗဟိုဘဏ်ကစီးပွားရေးမူဝါဒတွေကိုရှော့ပေါ့ပေးတာကိုလည်းအပြုသဘောအဖြစ်ဖော်ပြထားပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 11.83 မြောက်လိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ခင်ဗျ။ဒီအမေရိကန်တန်ကပုထုနေ့ညပိုင်းတည်နေကိုဆက်လက်ကျင်းပပေးနေတာပါခင်ဗျာ။နိုင်ငံတော်လျှို့ဝှက်ချက်ချိုးဖောက်မှုနဲ့1900နှစ်ချမှတ်ခံထားရတဲ့တည်နှောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကို UNESCO ကချီးမြှင့်တဲ့ Guillermo Cano တည်နှောက်လွတ်လပ်ခွင့်ဆု UNESCO Guillermo Cano Press Freedom ဆုကိုပို့တွဲချီးမြှင့်လိုက်ပါတယ်။သူတို့ကိုအခုနှစ်အတွက်ဒီစုချင်းမြင့်ဖို့နိုင်ငံတကာသတင်းမီဒီယာသမားများအဖွဲ့ကအဆိုပြုတင်သွင်းခဲ့တာပါ။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဦးဟာရခိုင်ပြည်နယ်အတွင်းလူခွင့်ရင်ချုပ်ဖောက်မှုတွေဖြစ်နေတယ်ဆိုတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ဖို့စူးစမ်းနေကြစဉ်2019ခုနှစ်ဒီဇင်ဘာလ12ရက်နေ့မှာဖမ်းဆီးထိန်းသိမ်းခံခဲ့ကြရတာပါ။ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဦးဟာမြန်မာနိုင်ငံကိုပြင်ပကဘာနဲ့ဆယ်စုနှစ်ပေါင်းများစွာအဆက်အသွယ်ဖြတ်တောက်ထားခဲ့ရာကဖောက်ထွက်နိုင်မှုကြိုးပမ်းခဲ့ကြတဲ့စံပြပုဂ္ဂိုလ်ဦးဖြစ်ကြောင်းစစ်ဆေးရလက်ထက်မှာဘလို့မှမဖြစ်နိုင်ခဲ့တဲ့သတင်းမီဒီယာလုပ်ငန်းကိုစူးစမ်းကျိုးသားစွာလုတ်ကန်ခဲ့ကြသူတွေဖြစ်ကြောင်းသူတို့ဟာရိုဟင်ဂျာတွေပေါ်ကျူးလွန်နေတယ်ဆိုတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်ဖို့စူးစမ်းရင်းဖမ်းဆီးခံခဲ့ကြတာကြောင့်သူတို့ရဲ့တတိပြောင်မြောက်မှုဒေါ်လာလိုစိတ်ရှိမှုသတင်းလွတ်လပ်ခွင့်အတွက်ကြိုးပမ်းအားထုတ်မှုတို့ကြောင့်ဒီစုကိုပေးဖို့ရွေးချယ်ခဲ့ခြင်းဖြစ်ကြောင်းစုရွေးချယ်ရေးခုံတမာတီအဖွဲ့ဥက္ကဋ္ဌ Vitech Talkman ကပြောပါတယ်ဒီ Guillermo Cano သတင်းလွတ်လပ်ခွင့်စုချင်းမြင်ပွဲကိုမေလ၂ရက်နေ့မှာကျင်းပတော့မှာဖြစ်ပါတယ်ဒါဟာမေလ3ရက်နေ့မှာကြောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်အခမ်းအနားကျင်းပမဲ့ Ethiopia နိုင်ငံမှာစုချင်းမြင်ပွဲကိုဖြစ်ပါတယ်သူတို့အနေနဲ့ American Dollar 2000ကျွဲကိုစုငွေအဖြစ်လက်ခံရရှိမှာပါဒီစုကိုအန်ဒီယေဂျာမှာသတင်းမီဒီယာလွတ်လပ်ခွင့်ဖို့မြို့အောင်လှုပ်ဆောင်သူဒါမှမဟုတ်အကာအကွယ်ပေးသူတွေကိုချင်းမြင်တာဖြစ်ပါတယ်ဒီစုဟာ Colombia နိုင်ငံ Bogota မြို့မှာ1986ခုနှစ်ကသူ့ရဲ့သတင်းစာရိုက်ရှေ့မှာလှုပ်ကြံတပ်ဖြတ်ခံရတဲ့ကိုလံဘီယာသတင်းတော် Guillermo Cano Izasa ကိုအဆွဲပြုပြီးချီးမြှင့်တာလည်းဖြစ်ပါတယ်။ကိုဝါလုံးနဲ့ကိုကျော်စိုးတို့နှုတ်ဟာ2018ခုနှစ်မှာအမေရိကန်ပြည်ထောင်စုနယူးယောက်ခြေစိုက် Pan American အဖွဲ့ကချီးမြှင့်တဲ့ Pan Barbary Freedom to Write Awards 2019ခုနှစ်မှာအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းကထုတ်ချုံတဲ့သတင်းသမားတွေကိုနစ်စင်ဂုဏ်ပြုတဲ့ George Pock စုတို့ကိုလက်ခံရရှိခဲ့ပြီးဖြစ်ပါတယ်။ဒီတော့တွင်မြန်မာအာဏာပိုင်အနေနဲ့သူတို့နှုတ်ကိုလွတ်ပေးဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်အပါအဝင်နိုင်ငံခေါင်းဆောင်တွေကလူခွင့်ရေးအဖွဲ့အစည်းတွေနဲ့သတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်ခင်ဗျ။
ဂျပန်နိုင်ငံမှာလွန်ခဲ့တဲ့ရှစ်နှစ်တုန်းကဖူကူရှိမားနျူကလ িয়ার ဓာတ်ပေါင်းပိုတွေပျက်စီးခဲ့မှုကြောင့်ရေဒီယိုဓာတ်သတ္တိအစိတ်အသက်မဲ့ဘေးရန်ကနေဘေးလွတ်ရာပြောင်းခဲ့ကြရတဲ့အမျိုးတစ်မျိုးကဒေသခံတွေကိုပထမဆုံးနေရပ်ပြန်သွားခွင့်ပြုလိုက်ပါတယ်။ဓာတ်အားပေးဆက်ရောက်နောက်ဖက်မှာရှိတဲ့အိုကူမာမြို့ရဲ့နေရာ40ရာခိုင်နှုန်းလောက်ကဒေသခံတွေကိုအစိုးရကဒီကနေ့နေရပ်ပြန်သွားခွင့်ပြုခဲ့တာပါ။ရေဒီယိုဓာတ်သတ္တိကြွအဆင့်တိတိတတ်တာကြာဆင်းသွားတဲ့အတွက်မြို့အနောက်ဘက်ကမြို့နယ်နှစ်ခုမှနေကြတဲ့ဒေသခံတွေနေရပ်ပြန်နိုင်ပြီလို့ခွင့်ပြုလိုက်ပေမဲ့ မြို့ကန်တော်တော်များများကတော့ပြန်သွားဖို့ဝင်လေးနေကြပါတယ်။မြို့ရဲ့ကျန်တဲ့နေရာတွေကိုတော့လုံးဝသွားခွင့်မပြုသေးပါဘူး။2011ခုနှစ်မတ်လတုန်းကဂျပန်နိုင်ငံမှာအင်အားဖြင့်မြေငြင်းကြီးလှုပ်ခတ်ခဲ့မှုနဲ့ဆူနာမီဒီလိုင်းကြီးတွေရိုက်ခတ်ခဲ့တဲ့အတန်းကြောင့်ဖူကူရှိမာဒါအီချီဓာတ်ပေးဆက်ယုံကြီးထိခိုက်ပြီးတော့နျူကလ িয়ার ဓာတ်ပေါင်းပုံ3ခုပျက်စီးသွားတဲ့အတွက်အင်မတန်အန္တရာယ်များတဲ့ရေဒီယိုတက်တိကျဓာတ်ကွင်းရွေတွေအကြီးအကျယ်ယိုစိမ့်ထွက်ခဲ့ပါတယ်။ဓာတ်ပေါင်းပုံတွေအနောက်တိုင်းမှာရှိတဲ့မြို့တွေကဒေသခံတိမ့်တဲ့ချီနဲ့ဘေးကင်းရာကိုရွှေ့ပြောင်းခဲ့ကြရပါတယ်။အန္တရာယ်ရှိတဲ့ရေဒီယိုတက်တိကျယိုစိမ့်မှုကိုတားဆီးရှင်းလင်းနိုင်ဖို့အစိုးရကအပြင်းထန်ကြိုးစားပါတယ်။အန္တရာယ်ကင်းပြီလို့တတ်မှတ်နိုင်တဲ့နေရာတွေစီဒေသခံတွေပြန်လာဖို့တာဝန်ရှိသူတွေကမျှော်လင့်ဆောင်ရွက်နေပေမဲ့နေရာဆုံးခွာသွားသူအများစုကပြန်မလာချင်ကြပါဘူး။ဓာတ်ရုအစိတ်တင်ပြီးကျန်းမာရေးပြဿနာတွေရှိလာမှာကိုအဓိကစိုးရိမ်နေကြဆဲဖြစ်ပါတယ်
။ခန်းနိုင်ငံဘာကောက်မြို့လေကပထူဝမ်းမှာရှိတဲ့နာမည်ကြီး Central World ကွန်တိုက်ကြီးနဲ့တွဲရရှိတဲ့ဟိုတယ်ရဲ့ရှစ်ထပ်မှာဒီကနေ့ညနေပိုင်းကမိလာမှုဖြစ်သွားခဲ့တာကြောင့်အနည်းဆုံးလူ3ဦးသေဆုံးသွားတယ်လို့ထိုင်းအခြေစိုက်သတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။ပုံထုနေ့ညပိုင်းကမိလာမှုဖြစ်တဲ့အချိန်မှာကြောက်လန့်ပြီးဟိုတယ်ပေါ်ကနေခုံချခဲ့ကြတဲ့အတွက်လူ3ဦးသေဆုံးတာအပြင်တခြား9ဦးလည်းထိခိုက်ဒဏ်ရာရသွားတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ဟိုတယ်ရှစ်တပ်ကလေဝင်လေထွက်ပိုက်ထမ်းမှာရှိတဲ့ဖုံမှုတွေကတဆင့်မိဆလောင်တာအပြင် Centralမိဆလောင်တာဖြစ်ကြောင်း Central World အုပ်ချုပ်ရေးအဖွဲ့က Facebook လူမှုကွန်ရက်ဆင်ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မိလောင်တဲ့အထက်ကနေလူနည်းအောင်ခုန်ချတာကိုတွေ့လဲရကြောင်းမျက်မြင်သက်သေတွေကပြောပါတယ်။ဒီကုန်တိုက်ကြီးအတွင်းမြန်မာနိုင်ငံကအလုပ်သမားအများအပြားလည်းအလုပ်လုပ်နေကြတာပါ
။EU ယောပတ်တမကနဲ့တရုတ်နိုင်ငံကြား2020ခုနှစ်မတိုင်ခင်အလုံးစုံပါဝင်တဲ့ယင်းနှမြုံနှံမှုသဘောတူညီချက်ရရှိဖို့ရည်ရွယ်ထားတယ်လို့နှစ်ဖက်ခေါင်းဆောင်တွေကပြောကြားပါတယ်။တရုတ် EU ယင်းနှမြုံနှံမှုဆိုင်ရာသဘောတူညီချက်ရဖို့အချိန်မြင့်လှုပ်ဖို့လိုတယ်လို့တရုတ်ဝန်ကြီးချုပ်လီကယ်ချောင်းကဘယ်လ်ဂျီယံနိုင်ငံဘရဆဲလ်စ်မြို့တော်မှာအင်္ဂါနေ့ကပြောကြားခဲ့ပါတယ်။ဥရောပကုမ္ပဏီတွေအနေနဲ့တရုတ်ကုမ္ပဏီတွေနဲ့ဒန်းတူအခွင့်အရေးပေးမဲ့အပြင်တရုတ်နိုင်ငံမှာစီးပွားရေးလာလုပ်တဲ့ဤပညာလုပ်ငန်းတွေအနေနဲ့သူတို့ရဲ့ဤပညာကိုတရုတ်အစိုးရကမပေးမနေရအတင်းအကျပ်မလုပ်တော့ဘူးလို့ကတိပြုခဲ့ပါတယ်။ဆက်မှုလုပ်ငန်းပိုင်ဆိုင်ရာအစိုးရထောက်ပံ့တဲ့စီးမင်းစည်းကမ်းတွေဈေးကွက်ကိုဒန်းတူရှင်ပြန်နိုင်ရေးမှာအတားအဆီးဖြစ်နေတာတွေကိုဖြေရှင်းရေးကိုနောက်တစ်ခေါက်ကျင်းပမဲ့ EU တရုတ်ထိပ်သီးစည်းဝေးပွဲကြရဲဆွေးနွေးမယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌဂျွန်ကလော့ဂျွန်ကာကပြောကြားခဲ့ပါတယ်။
ဘူရူးနဲ့ညပိုင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့မဆူမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေစက်တိုက်နားဆင်ကြရပါမယ်။ရခိုင်တပ်မတော် AA တီထောင်တဲ့ဆယ်နှစ်ပြည့်တဲ့ဒီကနေ့မှာရခိုင်ပြည်နယ်မြောက်ဦးမြို့ကရဲတပ်ရင်းနဲ့အစိုးရတပ်လက်နက်ကြီးစခန်းတွေကို AA ဘက်ကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။နှစ်ဖက်စလုံးမှာအကြဆုံးတွေရှိကြောင်း AA အဖွဲ့ဘက်ကရောအစိုးရတပ်ဘက်ကပါနှစ်ဖက်စလုံးကပြောပါတယ်။နှစ်ဖက်တိုက်ပွဲဖြစ်ပွားတဲ့ရွာတွေကအမျိုးသမီးနဲ့ကလေးတွေလည်းသေဆုံးဒဏ်ရာရတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ရခိုင်ပြည်နယ်မြောက်ဦးမြို့ကမြန်မာတပ်မတော်လက်နက်ကြီးစခန်းကိုရခိုင်တပ်တော် AA ကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တယ်လို့AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်။
ဒီမှာစစ်တမ်းရဲ့လက်နက်ကြီးစခန်းတွေပေါ့နော်အဓိကဒီမြောက်ဦးမြို့နယ်လုံးကိုလှမ်းပြီးတော့ပြစ်နေတဲ့အဲ့ဒီဗမာစစ်တပ်ရဲ့အမြောက်စခန်းကိုကျွန်တော်တို့ဒီရခိုင်တပ်တော်ကနေပြီးတော့ဝင်ရောက်ရှင်းလင်းနေတာရှိတယ်။အဲ့ဒီမှာတော့ဗမာစစ်တပ်ဘက်ကအကြအဆုံးတွေလည်းရှိတယ်။ဟိုလက်နက်တချို့သိမ်းဆီးရမိတာလည်းရှိတယ်။စစ်တုံးပန်းတွေလည်းဖမ်းဆီးရမိတာလည်းဥစ္စာတွေလည်းရှိတယ်။
တိုက်ပွဲဖြစ်စဉ်တွင်ထိခိုက်မှုနဲ့စစ်တုံးပန်းဖမ်းဆီးရရှိခဲ့မှုအခြေအနေအသေးစိတ်ကိုတော့ခိုင်တုခကပြောဆိုခြင်းမရှိခဲ့ပါဘူး။အင်္ဂါနေ့ည10နာရီကစပြီးတော့ဒီမနေ့ထိမြောက်ဦးမြို့ကိုးဆောင်ဖျားလီကရဲတပ်ရင်းနဲ့တပ်မတော်တပ်မနေနဲ့အခြေပြုစခန်းကို AA ဖွဲ့ကတိုက်ခိုက်ခဲ့ပြီးအခုလည်းနှစ်ဖက်တိုက်ပွဲတွေဆက်ဖြစ်နေတုံးမဲ့လို့မြောက်ဦးမြို့ခံလူကပြောပါတယ်
။ကိုးဆောင်ဖျားအနားမှာရဲတပ်ရင်းရှိတယ်။ပြီးရင်အဲ့ဒီရဲတပ်ရင်းမှာတပ်မနှိမ့်နှိမ့်ဆိုတာရှိတယ်။စစ်သားပေါ့နော်။တပ်မနှိမ့်နှိမ့်ရဲ့ရဲတပ်ရင်းရဲ့ကအပြူနေရတဲ့ခုကအဲ့ဒီရဲတပ်ရင်းရဲ့အပေါ်ကတောင်ကုန်းပေါ်မှာဟိုအနှောက်ရှိတယ်။အဲ့ဒီတော့ဒါဒီဘလောက်လောက်ကလေးကတော့တနေ့မှမကြံဘူးပြနေတာပေါ့နော်ရေတရင်ကိုမင်းကစင်နာရီတော့မှဝင်တက်ကျပုံစံမျိုးတော့မနေ့9နိုင်တော့မှကြတော့ဂျက်လေရင်တိတ်လေရင်လေးစီးရောက်ပါတယ်ရောက်လာတော့တီရလူတွေပြန်ဆုတ်သွားတယ်ဆိုတဲ့ဘောပေါ့အခုလောလောဆယ်ကတော့အဲ့ဒီရအုံမျိုးနဲ့အဲ့ဒီလက်ကရောင်မှာအခုဖြစ်နေလက်ကရောင်အနာကတောင်ကုန်းမှာပြီးရင်လူချင်းတောင်မှာလည်းလက်ရှိဖြစ်နေတယ်ဒီရှင်အိုးအိုးနားမှာလည်းပဲဖြစ်နေလူရင်တော့ဒီလေးစီးကတော့မြို့ကိုတော့ချုပ်သွားပြန်နေရတယ်ပေါ့ပေါ်ကနေ
AA ဖွဲ့နဲ့တပ်မတော်တို့ကြားမြောက်ဦးမြို့နယ်မှာတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးနှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေကြောင့်မြောက်ဦးမြို့နယ်ကလက်ကန်နဲ့ဘူးရမညိုးရွာသူမျိုးတွင်းနှုတ်ဦးသိမ်းဆုံးသွားခဲ့တယ်လို့တိုင်းချင်းပြင်ကြီးရွာအုပ်ချုပ်ရေးမှူးခေါင်းဦးခင်မောင်စန်းကပြောပါရယ်
လက်ကမှဒီအမျိုးသမီးတယောက်ဆုံးသွားတယ်ဒီကဘုံခိုးပြန်မှနေတော့ဒီနှလုံးရပ်ပြီးတော့ကြောက်ပြီးတော့အဲ့လိုမျိုးဖြစ်သွားတာနောက်ပြီးတော့ဒီဒူရဲ့မျိုးမှလည်းအမျိုးသမီးတယောက်ဆုံးသွားတယ်လက်မကြည့်ချင်းနေတာဟုတ်တယ်ဒူရဲ့မျိုးမှကြတော့ပုံရောက်လို့တော့ပြောတယ်ဒါပေမဲ့ကျွန်တော်အတိကျပြီးတာကတယောက်ပဲပြီးတယ်
အလားတူမြောက်ဦးမျိုးနဲ့ချောင်းသိကျေးရွာမှာနှစ်ဖက်တိုက်ပွဲဖြစ်ပွားမှုတွင်နှစ်နှစ်သားရွယ်ကလေးငယ်တဦးနဲ့အမျိုးသမီးတဦးဆိုင်ရာရရှိခဲ့တယ်လို့မြောက်ဦးမျိုးခံကိုထွန်းနီဝင်းကပြောပါတယ
်။အမေတဦးနဲ့ကလေးတဦးဆင့်ကနေလို့ကြိုက
်။လက်ရှိမှာမြောက်ဦးနဲ့မင်းပြမျိုးနဲ့ဆက်ပန်းမြောင်းဆက်ပိုင်းဘက်မှာလည်းတမတော်ကနေလက်နဲ့ကြီးစုနဲ့ပြစ်ခတ်ဆဲလို့ကိုထွန်းနီဝင်းကပြောပါတယ်။ဒီကနေ့ဟာအေးအေးဖွဲ့တီထောင်တာဇနီးမြောက်လေးဖြစ်တယ်လို့ဇနီးပြည့်ထိမ့်မနေနဲ့မြို့တွင်ချက်ချာကြတဲ့တမတော်စခန်းတွေကိုပြင်မထားတိုက်ပွဲပုံဖော်တာဖြစ်နိုင်တယ်လို့လည်းဒေတာခန်ကြီးကပြောပါတယ်ဒီကနေ့မြောက်ဦးမြို့တွင်တိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်လို့တမတော်သတင်းမှန်ထုတ်ပြန်ရေးဖွဲ့တွဲပွဲတွင်မှုဗိုလ်မှူးချုပ်စုံမင်းထွန်းက VOA ကိုခုလိုပြောပါတယ်
တော်တော်မင်းခါညာစေနာရောက်ပါလေ။ဒီအုံးမှာဒီလေဆက်ထားတာလားတော့အဲ့တော့လည်းလမ်းကနေလည်းကိုအုံးရခွဲနေတာဖြစ်တယ်။ဒီဘက်ကလည်းတုံတုံကြီးဆိုတော့အကြောင်းမျိုးပါတယ်လေပြန်ပြေးကြဖြစ်တယ်ပြန်ပြေးတဲ့အခါမှာမနေ့မနာကြောကြော၃နာရီလောက်မှထပ်ပြီးအင်္ဂါအလုံးလေးနဲ့ကျွန်တော်တို့လက်ဆက်ကိုဝင်ပြီးတိုက်ရတယ်။ကျွန်တော်ရဲ့စကူအဖွဲ့တွေဂျန်နက်ဖရီတော့ရောက်ပူပေါင်းပြန်တိုက်တယ်။၅နာရီဝဲလောက်မှာတော့ဒီဆုတ်သွားတယ်။ဒီဘက်ကအကြအုပ်ကြီးလည်းရှိတယ်ဗျ။ကျွန်တော်တို့ကလည်းကျွန်တော်တို့အကြအုပ်တချို့ရှိပါတယ်။ကျော်ရင်းမီအထိုင်လို့ပြပါလေအဲ့ဒါတော့ကျွန်တော်အတင်ပြနိုင်တယ်ဒီကတော့မရှိသေးဘူးခုတော့လုံလုံကြီးဆက်လက်ဆောင်ရွက်လေးရရှိတယ်သူကတော့ဒီနေ့နေ့ကပိုင်းလေးမှာလုံလုံကြီးဆောင်ရွက်နေတဲ့နေရာပေါ့အဲ့ဒီလက်ကောင်ရာကတော့ဂျွာလာနေမှာတော့ရပ်ဝတ်နဲ့၁၉ရောက်ထပ်ပြီးဒီထမ်းပြီးသူတို့ဖွဲ့ပြီးပုံဆိုင်ရတဲ့နေပါအဲလုံးမကြောင်းရင်တည်းထုတ်ပြန်ပြီးပ
ါဒီခိုင်းပြည်နယ်တွင်းမှာမြမသမတော်နဲ့အေအေဖွဲ့တို့အကြားစိုက်ပွဲတွေဆက်လက်ပြင်းထန်စွာဖြစ်ပွားနေတာကြောင့်စိုက်ပွဲဖြစ်ပွားရာဒေသတွင်းကဂျွာသား16,000ကျော်ဟာစစ်ပေးသိမ်းရှောင်နေရတယ်လို့အကူအညီပေးဆောင်ရေးမှလည်းတမ်းမြစ်ပိတ်ပင်မှုတွေရှိနေခဲ့လို့စားရောက်နေထိုင်ရေးမှခက်ခဲတွေနဲ့ရင်ဆိုင်နေကြတယ်လို့လည်းစစ်ရှောင်အကူအညီပေးရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
နိုင်ကုန်းအိမ်ပြောပြခဲ့တာပါရှင်အခု2008ဖွဲ့စည်းပုံပြင်ဆင်ရေးဘက်ကလည်းအလှည့်ပေးပါရစေရှင်အာဏာရ NLD ပါတီကကြိုးပမ်းနေတဲ့2008ခုနှစ်ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာလက်တွေ့မကျတဲ့အခြေအနေဖြစ်တာမို့ဖွဲ့စည်းပုံအသစ်ပြန်လဲရေးဆွဲရေးအတွက်တိုင်းရင်းသားအင်အားစုတွေနဲ့ပူးပေါင်းသွားရမယ်လို့60ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်ဟောင်းတွေစုဖွဲ့ထားတဲ့ UNDP ညွညွတ်သောတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီကပြောလိုက်ပါတယ် NLD အစိုးရရဲ့မူဝါဒတွေပေါ်အာရကျဉ်းတ်မှုမရှိတဲ့အတွက်ဆိုပြီး60ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD အမတ်ဟောင်းတချို့နဲ့တိုင်းရင်းသားခေါင်းဆောင်တွေကနိုင်ငံရေးပါတီတရားအဖြစ်စုဖွဲ့ခဲ့ကြတာဖြစ်ပါတယ် VOA သတင်းတော့ကိုစော်ထက်စုံစမ်းမင်းမြန်သတင်းပေးပို့ထားပါရရှင
်ဖွဲ့စည်းပုံပြင်ဆင်ရေးဆိုတာတဲ့ဖွဲ့စည်းပုံအသစ်ပြန်ရေးဆွဲတာကပိုပြီးလက်တွေ့ကျနိုင်ကြောင်း1990ရွေးကောက်ပွဲအနိုင်ရအမတ်တွေနဲ့ UNA အဖွဲ့ဝင်တိုင်းရင်းသားပါတီတချို့ပူးပေါင်းဖွဲ့မယ်ညီညွတ်သောတိုင်းရင်းသားလူမျိုးများဒီမိုကရေစီပါတီ UNDP ခေါင်းဆောင်တွေကပြောလိုက်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းဆက်သွားမယ်ဆိုရင်ရှစ်လေးလုံးလူလူလှရှာမှုမှာတောင်းဆိုထားတဲ့လူလူလူသားရဲ့ဒီမိုကရေစီကိုမရနိုင်ကြောင်းလက်ရှိအာဏာရအစိုးရရဲ့မူဝါဒတွေအပေါ်မှာလည်းကြီးနက်စရာမရှိတဲ့အတွက်အခုလိုပါတီထူထောင်မှုဆုံးဖြတ်ရတာလို့ပါတီခေါင်းဆောင်အဖြစ်ကနဦးတောင်းပြီးခံထားရတဲ့စောနိုင်နိုင်က VOA ကိုပြောပါတယ
်ဒီ NLD ပါတီကလုပ်တဲ့လုပ်ရည်ကိုကျွန်တော်မကြောက်ဘူးကြားတော့ကျွန်တော်တို့က2008ဥပဒေကတန်းတူပြီးတော့ကောင်းကျိုးရှိဖို့တော့မပေါ်ဆောင်နိုင်ဘူးလေ2008နဲ့ကာလီရလို့ပြီးတော့ဒုက္ခတောင်းစားနေတဲ့ပုံစံမျိုးလက်မခံရတော့ဘူးလေဆိုတော့ကျွန်တော်တို့လည်းအရင်60ခုနှစ်အခွဲကဘယ်လိုမျိုးမရဘူးအပြင်ပါတယ်ကျွန်တော်လွတ်တဲ့ဥစ္စာတရားဝင်ဆိုတော့တော့ဘာလို့လုပ်ပြအောင်ဥတော်ဒီကိုသွားလို့ဆိုတော့ပါတီဖွဲ့ရမယ်ဆိုပြီးတော့အဲ့လိုစကြကြကြပြီးလုပ်ကြတယ်အခု NL ရွှေ့တဲ့ဥစ္စာကိုသိနေရမှရှိဘူးဒါမှရေးရမယ်လို့ဒီအခုမှကော်မတီရောက်ခွဲတာပဲရှိတယ် NL ပါတီကကျွန်တော်ယုံကြည်အားကိုးတော့မရှိဘူးဆိုဒီစားတဲ့ကကျွန်တော်အဲ့ဒါပါတီပြထားတာပါဗျာ
လက်ရှိအာနာယ NLD အနေနဲ့တက်တန်း3နှစ်ရှိလာပြီဖြစ်ပေမဲ့လွတ်တော်တွင်းလွတ်တော်ပြင်ပနိုင်ငံရေးအင်အားစုတွေနဲ့ဟန်ချက်ညီညီမသွားနိုင်တယ်လို့ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးကိုရွေးကောက်ပွဲကာလကလေးကကတိပေးထားတဲ့အတိုင်းမဆောင်ရွက်နိုင်တဲ့အတွက်ဒီအခက်အခဲကိုတိုင်းရင်းသားပါတီရင်းနဲ့ပူးပေါင်းပြီးလွှတ်တော်တွင်နိုင်ငံရေးတဲ့ဝင်ဖို့ဆုံးဖြတ်ရတာဖြစ်ကြောင်းဦးဆောင်သူတော်ဦးဖြစ်တဲ့ David လှမြင့်ကပြောပါတယ
်။တက်ကနေပြီးတော့အခိုင်အမာရေးထားတဲ့ဖွဲ့စည်းပုံတက်ကလည်းဒီဖွဲ့စည်းပုံချင်းရဲ့ဥပဒေကိုအားလုံးဆောင်ရှင်းဖို့လည်းပြောထားတယ်။ခဏလို့ဒီဖွဲ့စည်းပုံချင်းရဲ့ဥပဒေမှာရှိတဲ့4-6တိုင်းပြင်မှာဆိုပြီးတော့ဒီလိုစကားမျိုးတွေပြောလာခဲ့တဲ့ခါကျလို့ချင်း4-6ကိုပြင်ဆင်နိုင်ခြင်းရှိတာကတက်မှာပဲရှိတယ်။တက်ကလည်းသူကချင်းဆိုရင်ကာဝယ်ဆောင်ရှင်းမယ်ပြောထားတာ။ဘယ်လိုလုပ်ပြီးတော့ဒီရှိကိုပြင်လို့ရပါမလဲ။ပြင်လို့ရတဲ့အခုကိုပြင်နေတဲ့အစား
အပြည့်ရတာတော့ပိုပြီးလက်တွေ့ကြနေတယ်လို့ကျွန်တော်တို့ကတော့အဲ့လိုပဲနေနေ
ဖွဲ့စည်းပုံခြေကဥပဒေအခန်း12ပုံမှန်436မှာဖော်ပြထားတဲ့အဓိကပုံမှန်တွေကိုပြင်ဆင်လို့ရဆိုရင်ပြည်အောင်စုလွှတ်တော်မှာကိုယ်စားလှယ်မဲ85ရာခိုင်နှုန်းကျော်မှာဖြစ်တယ်လို့ပြည်လုံးကျွတ်စန္ဒမဲရဲ့ထောက်ဝက်ကျော်ရမှာပြင်ဆင်နိုင်မှာဖြစ်ပါတယ်လွှတ်တော်တွင်မဲအများဆုံးအနိုင်ရထားတဲ့ပါတီကဦးဆောင်ပြီးကျန်တဲ့မိဖက်နိုင်ငံရေးအင်အားစုတွေပါတီရွေနဲ့လက်တွဲပြီးတော့အသိရေးစွဲမယ်ဆိုရင်ရှေ့ဆက်ပြီးသွားဖို့အကောင်းဆုံးအနေအထားဖြစ်ကြောင်းဒေးဗစ်လှမြင်ကပြောပါတယ် UNDP ပါတီဗဟုအလုံးမှုဆောင်ဥက္ကဋ္ဌအနေနဲ့ကနဦးရွေးချယ်အဆိုပြုထားတာပါ1990လွှတ်တော်ကိုယ်စားလှယ်များအဖွဲ့ဥက္ကဋ္ဌဖြစ်တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်တဲ့ဦးခွန်ထွန်းကပါတီဦးဆောင်သူတဦးအနေနဲ့ပါဝင်သွားမှလည်းဖြစ်ပါတယ်စီလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ် UNA တဲကပါတီခေါင်းဆောင်တချို့နဲ့ဗမာတိုင်းရင်းသားကိုစားပြုစုစုပေါင်းနိုင်ကရှိဦးရှိပြီးအတွင်းရေးမှုနဲ့အမှုဆောင်စည်းရင်းကိုတော့တကြံပြီးနောက်ပိုင်းမှာထုတ်ပြန်သွားမယ်လို့ဆိုပါတယ
်။ကိုစောထက်ပြောပြခဲ့တာပါရှင်။အခုအမေရိကန်တန်အမတ်နေအိမ်မှာကျင်းပတဲ့အထိမ်းအမှတ်ပွဲတစ်ခုကြောင့်နားဆင်ရပါမယ်။အမေရိကန်ဝိုင်နဲ့ဒေကဲမျိုးစုံမြန်မာနိုင်ငံထွက်ကော်ဖီနဲ့ထောပတ်သီးတွေကိုမိတ်ဆက်ကြွေးမွေးရင်းနှစ်နိုင်ငံစားတောက်ကုန်နဲ့စိုက်ပျိုးသီးနှံဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအတွက်အထိတ်မှတ်ပြုကျင်းပတဲ့ပွဲတစ်ခုကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးနေမှာအင်္ဂါနေ့ကကျင်းပခဲ့ပါတယ်။မြန်မာနိုင်ငံအတွင်းစိုက်ပျိုးရေးလုပ်ငန်းတွေကိုအမေရိကန်ကအားပေးကူညီနေတဲ့အစီအစဉ်တွေအထူးသဖြင့်ကော်ဖီနဲ့ထောပတ်သီးစိုက်တောင်သူတွေအတွက်အထောက်ပံ့ပေးနေတာတွေကိုမီးမောင်းထိုးပြတဲ့ပွဲလည်းဖြစ်တယ်လို့အမေရိကန်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးကပြောပါတယ်။ကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့မက်ကင်ဖြူထွေးကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံသားတွေကြားထဲမှာကြေကြေပြက်ပြက်စားသုံးတာမရှိသေးတဲ့အမေရိကန်ဝိုင်းနဲ့ဒင်ကဲမျိုးစုံကိုဒီပွဲမှာမိတ်ဆက်ကျွေးမွေးခဲ့တယ်လို့နိုင်ငံတကာဈေးကွက်ထဲကိုထူဖောက်ဖို့ကြိုးစားနေတဲ့မြန်မာနိုင်ငံကဧကနဲ့တောင်သူတို့ရဲ့ကော်ဖီနဲ့ထောပတ်သီးတွေကိုလည်းဒီပွဲမှာတည်ခင်းပြသခဲ့ပါတယ်။ဒီပွဲနဲ့ပတ်သက်လို့တော့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီး Scott Marcia ကအခုလိုပြောပါတယ
်။ Yeah, this was a fun event.
ကျော်စရာကောင်းတဲ့အခမ်းအနားတစ်ခုပါ။စားတောက်ကုံတွေ၊စိုက်ပျိုးသီးနှံတွေနဲ့ပတ်သက်ပြီးတော့နိုင်ငံပူးပေါင်းဆောင်ရွက်မှုတွေအတွက်ဆင်နွှဲတဲ့ပွဲပါ။ဆိုလိုတာကတော့ American Wine နဲ့ဒိန်ကဲတွေကိုမြန်မာကုမ္ပဏီတွေကဒီမှာတင်သွင်းရောင်းချနေတာရှိသလိုတချိန်တည်းမှာလည်းမြန်မာနိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းတွေအတွက် American ကကူညီပံ့ပိုးပေးနေတဲ့အစီအစဉ်တွေကိုမီးမောင်းထိုးပြခြင်းတာပါ။သူတို့ပြင်ကော်ဖီနဲ့ထောပတ်သီးစိုက်တောင်းသူတွေကိုကူညီပေးနေတာပါ။ဆိုတော့ဒီလိုစားတောက်ကုံနဲ့စိုက်ပျိုးသီးနှံတွေအတွက်ဆင်နွှဲတဲ့ပွဲလို့ပဲဆိုရမှာပါ။
လေယာဉ်စိုက်ပျိုးမှုမှာအခြေခံတဲ့မြန်မာနိုင်ငံကနွမ်းပါတဲ့ကျေးလက်နေပြည်သူတွေအတွက်စားနပ်ရိက္ခာပူလုံစေဖို့ဝင်ငွေတိုးလာစေဖို့နဲ့ကျေးလက်ဒေသဖွံ့ဖြိုးတိုးတက်စေဖို့အတွက်အမေရိကန်ပြည်ထောင်စုကကူညီထောက်ပံ့ပေးနေတဲ့အကြောင်းလဲတန်အမတ်ကြီးမဆီယကပြောပါတယ
် Right yeah it's some really good programs that you
American နိုင်ငံတကာဖွံ့ဖြိုးရေး agency USAID ကနေတကယ်ကိုကောင်းမွန်တဲ့အစီအစဉ်တွေနဲ့အကူအညီတွေပေးလာခဲ့တာအခုဆိုရင်နှစ်အနည်းငယ်ရှိနေပါပြီမြန်မာလေယာဉ်စိုက်ပျိုးရေးကဏ္ဍအတွက်အထောက်ပံ့တွေကို USAID ကနေတဆင့်$100,000လောက်ပေးနေပါလေ။ဧကနဲ့လေသမားတွေကော်ဖီနဲ့ထောပတ်သီးစိုက်တောင်းသူတွေကိုအဓိကထားပြီးတော့ကူညီပေးနေပါလေ။တခြားကူညီပေးနေတာတွေအများကြီးရှိပေမဲ့လို့ကော်ဖီနဲ့ထောပတ်သီးကတော့အများဆုံးပံ့ပိုးပေးနေတဲ့အရာနှစ်ခုပါ။ဒီစားတောက်ကုန်တွေရဲ့အရေးအသွေးတိုးတက်လာဖို့အပြင်နိုင်ငံကြားတင်ပို့နိုင်တဲ့ဈေးကွက်လည်းရှာဖွေပေးနိုင်ခဲ့ပါလေ။ဒါကြောင့်လဲတောင်းသူတွေရဲ့ဝင်ငွေတွေတိုးလာခဲ့ပါလေ။
အမေရိကန်ရဲ့အခုလိုအကူအညီတွေကြောင့်ပဲထောပတ်သီးစတင်စိုက်ပျိုးဖြစ်ခဲ့ပြီးတော့အရေးအသွေးပြည့်ဝတဲ့မြန်မာထောပတ်သီးတွေနိုင်ငံသားကိုကြေကြေပြန့်ပြန့်တင်သွင်းနိုင်ဖို့ကြိုးစားနေတဲ့အကြောင်းရှမ်းပြည်နယ်ဟိုပုံမျိုးကခွန်ထွန်းထွန်းဝင်းကပြောပါတယ
်။ကျွန်တော်တို့ဒီထောပတ်ကိုပေါ့နော်လွန်ခဲ့တဲ့2015-16ကနေစခဲ့တာပေါ့နော်။တင်နာကကျထောပတ်တင်နာကကျကျွန်တော်ဒီ Win Rock က Farmer to Farmer Program ကနေကျွန်တော်နည်းပညာတွေဟိုဂိမ်းဆက်တွေမျိုးရွေးချယ်တာတွေအဲမျိုးကောင်းမျိုးတန့်ရွေးချယ်တာတွေပေါ့နော်အဲ့ကနေတော့ဒီ farmer to farmer program အဲ့ဒီဝင်တော့အကူအညီနဲ့ကျွန်တော်စခဲ့တာပေါ့နော်အခုဆိုရင်ကျွန်တော်ရှေ့ကိုတော်တော်လေးကိုရောက်နေပ
ါဒီပွဲမှာအမေရိကန်ဒင်ကဲမျိုးစုံကိုလာရောက်မိတ်ဆက်ပေးခဲ့တဲ့ကယ်လီဖိုးနီးယားနိုးနယ်နိုးထွက်ပစ္စည်းလုပ်ငန်းကကိုစလဲမစ်ထီရာဝီအန်ကူဝါရကွန်ကတော့အမေရိကန်ဒင်ကဲတွေရဲ့အရသာနဲ့အာဟာရဖြစ်မှုကိုမြန်မာတွေပုံမူသိရှိလာပြီးတော့စားသုံးသူတွေပိုများလာဖို့မျှော်လင့်တယ်လို့ပြောပါတယ်
It is thick amazing not cool. ဟာရတဲ့အများကြီးပါတလို့ပုံစံမျိုးစုံနဲ့လဲစားလို့ရပါတယ်။ဟင်းနဲ့ထက်ချက်လို့ရတယ်လို့သူ့ကြီးပဲလဲစားနိုင်ပါတယ်။ Wine ဒါမှမဟုတ် Beer နဲ့တွဲပြီးသုံးဆောင်နိုင်တယ်လို့အသီးချောက်တွေအစိတ်အနံတွေနဲ့လဲတွဲစားလို့ရပါတယ်။စပစ်တီ၊ပ န်းသီးနဲ့စပြစ်၆လိုအသီးနှံတွေနဲ့လည်းတွက်ဖက်စားသုံးနိုင်ပါတယ်။ကိုကြိုက်တဲ့ပုံစံနဲ့စားလို့ရတယ်လို့အရသာရှိရှိစားသုံးနိုင်ပါတယ်
။အမေရိကန်တမ်းမက်ကြီးရဲ့နေအိမ်မှာကျင်းပတဲ့စားတောက်ကုံနဲ့စိုက်ပျိုးသီးနှံဆိုင်ရာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုအထိမ်းအမှတ်ပွဲမှာအမေရိကန်တင်ကဲမျိုးစုံအပြင်အမေရိကန်ထုတ်ဝမ်မျိုးစုံကိုလည်းမြန်မာနိုင်ငံအတွင်းမှာဖြန့်ဖြူးရောင်းချနေကြတဲ့ကုမ္ပဏီတွေအသီးသီးကလာရောက်တည်ခင်းမိတ်ဆက်ခဲ့ကြတာပါ။ဒီပွဲကိုတော့အမေရိကန်တန်မတ်ကြီးနဲ့အတူတန်ယုံစစ်မြေအရာရှိတွေမြန်မာနိုင်ငံအတွင်းကစိုက်ပျိုးရေးနဲ့စီးပွားရေးလုပ်ငန်းရှင်တွေတက်ရောက်အားပေးခဲ့
မှခင်ပြထွေးပြောပြသွားတာပါရှင်အခုတော့ VOA တိတ်ချစ်ပရိသတ်အတွက်ထွန်းအင်ဒရာဘိုတည်ဆိုထားတဲ့တကြံမိုးတခြင်းကိုနှာစင်ကြရအောင်ပါရှင်အင်ဒရာဘိုရဲ့တကြံမှုတခြင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းစီစဉ်မှာတော့ဒေါက်တာတန့်စောစီစဉ်တင်ဆက်ပေးနေတဲ့ပြည်သူ့ကျန်းမာရေးဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်နဲ့ကိုရရန်နိုင်စီစဉ်တင်ဆက်ပေးနေတဲ့တပတ်အတွင်းအကစားသတင်းလွှာတွေကိုနားဆင်ကြရမှာဖြစ်ပါတယ်။လိုင်းဒိုမီတာ3925 32တို့ကနေနားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2019ခုနှစ်ဧပြီလ10ရက်ဗုဒ္ဓဦးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 1505လိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါရဲ့ရှင်။အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူလူကြမာရေးတခါမြမရေးသုံးသက်ချက်မှာတော့ရခိုင်ရှေးဟောင်းအမွေနေရှိရာဒေသကိုအကာအကွယ်ပြုပြီးစစ်တိုက်နေကြတာနဲ့ပတ်သက်လို့အခုလိုကြားကြရမှာပါ
မြမနိုင်ငံမှာနောက်တဲ့အရှိဆုံးရှေးဟောင်းမြို့ကိုပြပါဆိုရင်ရခိုင်ရဲ့မြောက်ဦးမြို့ကိုပြပါမယ်နှစ်ပေါင်း354နှစ်ရှိကြတဲ့ပြီးတော့မှာဒီလောက်နောက်တဲ
့ရှေးဟောင်းသုတေသနပညာရှင်ဒေါခင်သန်းနဲ့ဦးကျော်ဇန်သားတို့သုံးသက်ဆွေးနွေးထားတာကိုနားဆင်နိုင်ပါတယ်ရှင်အစီအစဉ်နောက်ပိုင်းမှာတော့အားကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးသွားမှာပါအခုအရင်ဆုံးတော့ဒေါက်တာတန့်စောတင်ဆက်ပေးနေတဲ့လူမှုကျမ်းစာရေးအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ကင်ဆာယောဂမှာကာကွယ်လို့ရတဲ့ကင်ဆာယောဂတွေကိုဘယ်လိုကာကွယ်ရမလဲဆိုတာနဲ့ကာကွယ်လို့မရတဲ့ကင်ဆာဆိုရင်လည်းစောစောစီစီဘယ်လိုသိရှိနိုင်မလဲတကယ်လို့အင်ရှင်မတွေကိုသာကျမ်းစာရေးအသိပညာဗဟုသုတတွေဖြန့်ဝေပေးနိုင်မလဲဆိုရင်ကင်ဆာယောဂကာကွယ်ကုသရေးမှာပိုပြီးထိရောက်ပေါင်းမြောက်နိုင်တဲ့အကြောင်းပမောက္ခဒေါက်တာရင်ရင်ထွန်းကပြောပြပေးထားပါတယ်ရှင
်အရှင်မတွေဆိုတာအင်ဒီယန်ရဲ့စားတောက်နေထိုင်မှုကိုစီမံခန့်ခွဲနေတဲ့သူတွေဖြစ်ပါတယ်ကင်ဆာယောဂါတွေမဖြစ်အောင်ကြိုတင်ကာကွယ်တဲ့နေရာမှာအစားတောက်နေထိုင်တဲ့အမှုခြင်းတွေကကျန်းမာရေးနဲ့ညီညွတ်ဖို့အရေးကြီးတယ်ဆိုရင်အင်ဒီယန်ရဲ့စားတောက်နေထိုင်မှုကိုစီမံခန့်ခွဲနေတဲ့အရှင်မတွေဟာကင်ဆာယောဂါတွေကိုကြိုတင်ကာကွယ်တဲ့နေရာမှာအရေးပါတဲ့သူတွေလို့ဆိုရမှာပါကင်ဆာယောဂါတွေကိုကြိုတင်ကာဝဲတဲ့နေရာမှာအင်ရှင်မတွေရဲ့အခန်းကဏ္ဍဟာဘလောက်အတိုင်းအတာအထိရေးပါပါတယ်လို့မေးကြည့်တဲ့အခါရှင်အောင်နင်းစီကင်ဆာဖောင်ဒေးရှင်းဥက္ကဋ္ဌဖြစ်သူကင်ဆာယောဂါအထူးကူဆရာဝန်ကြီးပမောက္ခဒေါက်တာဒေါ်ရင်ထွန်းကအခုလိုပြောပါလဲ
အင်ရှင်မတွေကအရေးကြီးတာဆက်ပြောသလိုသူကသူ့ကိုယ်တိုင်အတွက်လည်းအရေးကြီးတယ်လို့သူ့မိသားစုလုံးအတွက်အရေးကြီးတယ်ဒါကြောင့်မလို့သူဒီကလေးကိုငငယ်တည်းကနေပြီးတော့lifestyle ပေါ့နော်ကောင်းတဲ့ habit လေးကိုသူကနေပြီးတော့ပြုမှုလိုက်နာဖို့အတွက်ဥမာအစားအသောက်ဖြစ်စီကိုယ်လည်းလှူရှားမှုဖြစ်စီအရွယ်ရောက်လာတဲ့အခါမှာစစ်လိုက်တဲ့အရက်ဒီကိုနေအကြောင်းပေါ့နော်ဒါတွေအားလုံးကိုသူကနေပြီးတော့ control လုပ်နိုင်တယ်နောက်တစ်ခုကတော့သူ့ရဲ့အိမ်တော်ဘက်ကိုလည်းပဲသူကနေပြီးတော့ဒီမကောင်းတဲ့ဒီကျမရဲ့နဲ့မြင်ညွတ်တဲ့အပြုမှုတွေရှောင်မှုပေါ့နော်ဒီကောင်းတဲ့ကျမရဲ့အလေးချင်ကောင်းတွေရဖို့ပေါ့နော်သူကနေပဲဥမာဖြစ်ရှင်ဈေးဝယ်နဲ့သူပဲချက်ပြုံနဲ့သူပဲပေါ့နော်ဆိုရင်သူစီမံတာလည်းသူပဲဆိုတော့သူဒီကျမနဲ့ညီညွတ်တာတွေသူရွေးချယ်ပြီးလုပ်တတ်ဖို့သူလိုတယ
်အင်တန်ရဲ့စားတောက်နေထိုင်မှုကိုစီမံခန့်ခွဲနေရတဲ့အင်ရှင်မတွေအနေနဲ့ကျမရဲ့နဲ့ညီညွတ်တဲ့စားတောက်တွေကိုဘယ်လိုရွေးချယ်စားသုံးရမယ်ဆိုတာနဲ့ကျမရဲ့နဲ့ညီညွတ်အောင်ဘယ်လိုပြုမှုနေထိုင်ရမယ်ဆိုတာတွေကိုတည်တည်ချာချာသိရှိနားလည်ထားဖို့လိုအပ်ပါတယ်သက်ဆိုင်ရာဘာသာရဲ့အသီးသီးမှာကျွမ်းကျင်တဲ့ပညာရှင်အသီးသီးကနေပြီးတော့အင်ရှင်မတွေရဲ့ကျန်းမာရေးအသိပညာတွေကိုမြှင့်တင်ပေးနိုင်ခဲ့မယ်ဆိုရင်ကင်ဆာယောဂါတွေကိုကြိုတင်ကာကွယ်တဲ့နေရာမှာအထောက်အကူဖြစ်စေနိုင်မှာဖြစ်တယ်လို့ဒေါက်တာဒေါ်ရင်ထွန်းကပြောပါလေ
။အင်ရှင်မဆိုတာကအိမ်တော်စုတစုမှာသူကအဖေဟာပဲနော်။ဆိုတဲ့အခါကျတော့သူကသူ့ကိုယ်တိုင်အတွက်ပေါ့။လည်းပဲဒီကင်ဆာကာကွယ်ဖို့အမျိုးသမီးဖြစ်တဲ့အတွက်ကြောင့်မို့ခင်များတဲ့ရင်သားကင်ဆာဆော့ဆီစွာတွေ့ရှိဖို့ရဲ့တိမ်ကောင်းကင်ဆာအတွက်ကတော့တိမ်ကောင်းကိုပုံမှန်ပေါ့နော်ဆေးစစ်တဲ့ဟောင်းသူတို့ပါဝင်လာပြီးတော့လောက်ဆောင်မှုဆိုရယ်ရည်ရွယ်ချက်ရှိပါတယ်အဲ့တော့ तू ဟာသူ့ကိုသူလည်းပဲဂရုစိုက်ဖို့လိုတယ်အဲ तू ဟာလူမျိုးရေးပဲကိစ္စပဲဖြစ်ကျမရေးပဲဖြစ်ပညာရေးပဲဖြစ်ဖြစ်ဒီမိသားစုတစုလုံးရဲ့ကိစ္စတွေ तू ကနေပြီးတော့ဆက်ဆောင်ရသူဖြစ်နေရပေါ့နော်အဲ့တော့ကျမနဲ့ပတ်သက်လာလို့ရှိရင်ကင်ဆာနဲ့ပတ်သက်ပြီးတော့လည်း तू ဒီဘုသူတာရှိတဲ့လေဒါမှမဟုတ်အဖြစ်များတဲ့ကင်ဆာတွေဒီနေ့ဆိုလို့ရှိရင်ရင်သားကင်ဆာတိမ်ကောင်းကင်ဆာ green cancer, umaine sain haung cancer, sa thapin di cancer ye a chang ni yo le di ni budura share lu bu shi de. Naw tuk ko ga lu rain di di ni sin sa taw mya kha ja lo ywe che pi lo di jamai ne nyin jure sa taw de sa bu atwet bu le di ahara sia wan ni pyo bu shi de. Naw ko le lu sha di jing ga lu bu le be lu de di na ku sa taw ko ko le lu sha lu ma da le awa ma lon mu so yin awa lan na ya le cancer doro me mya ye zin myet phin ne bo no. Dependent ma tui ro ro si ju ro na long lo da ri ma a thauk ku ta kha le ya taw me bo. Ai de jam ko le lu sha e atwet le be di ဘုဒ္ဓတာတွေပြောဖို့ရှိတယ်နောက်တစ်ခါတော့အားလုံးကစိတ်နဲ့ဆိုင်တာပေါ့နော်ကျောင်းမလို့ကာကွယ်ဖို့ဆိုလို့ရှင်တယ်ဆဲလေးရဲ့ကွန်ဆိုလေးစိတ်တစ်ခုပဲအဓိကပဲထုတ်တူပဲအစားအသောက်တွေရွေးချယ်စားဖို့ဆိုမိမိစိတ်ကသာလည်းအဓိကပေါ့နောက်စိတ်ဖြစည်းမှုတွေဖြစ်တယ်ဒါတွေအားလုံးအတွက်ကိုလည်းဒီနှစ်သိမ့်ဆွေးနွေးအကြံပေးတဲ့အထုခုဆောင်မှယန့်နေပြောဒီဘုဒ္ဓတာရှယ်လုပ်ဖို့ရ
မရတဲ့ကင်ဆာရောဂါအမျိုးအစားတွေလည်းရှိပါတယ်။ကာကွယ်လို့ရတဲ့ကင်ဆာရောဂါအမျိုးအစားတွေကိုကြိုတင်ကာကွယ်ပြီးကာကွယ်လို့မရတဲ့ကင်ဆာရောဂါအမျိုးအစားတွေကိုတော့စောစောသိအောင်လုပ်ဖို့ပညာပေးရင်းအင်ရှင်မတွေရဲ့အခန်းကဏ္ဍကိုပိုပြီးထိရောက်အောင်ပြုလုပ်ပေးဖို့လိုတယ်လို့ဒေါက်တာဒေါ်ရင်ထွန်းကပြောပါတယ်
။နောက်တစ်ခုကတော့ယောဂါတွေစောသိဖို့လိုတယ်ကင်ဆာရောဂါကတော့မှတယောက်ပဲကာကွယ်လို့ရတယ်နှစ်ယောက်ကကာကွယ်လို့မရဘူးဥပမာအဖြစ်ရင်သားကင်ဆာကဖြစ်နေကြီးပဲရှင်းချလို့ရတယ်စောသိဖို့လိုတယ်ဒါဆိုရင်သူကိုယ်တိုင်သူ့အတွက်သူလာစဉ်ရင်သားကိုဆမ်းမိရလားဆမ်းရလားပေါ့နော်သူကလို့ရှိရင်ရင်သားတက်မှရက်ဖို့လိုတယ်တင်းကောင်းသုံးနေတခါတော့အနည်းဆုံးစစ်တင်တယ်ဒါသူကသူလုံနေရလားဆိုရင်လည်းသူအခုလိုဆွေးနွေးပွဲလုံးလိုက်လို့ရှိရင်သူသိသွားမှာပါနော်မိသားစုအတွက်လည်းထုတ်တူပဲစောသိဖို့ဆိုရင်အသက်အရွယ်လိုက်ပေါ့နော်သူ့မှာဥမာအဖေရှိမယ်မိရှိမယ်မောင်နှမတွေရှိမယ်ဆိုရင်လည်းပဲဒီရင်သားအကြောင်းသူပြောပြလို့ရတယ်သင်္ကောင်းပြောလို့ရတယ်ဥမိုင်းနဲ့အစာရင်ဟောင်းလမ်းညောင်းကင်ဆာဆိုတဲ့ဝန်းကိုတစ်နှစ်တစ်ခါသွေးပံပါစစ်တင်တယ်လိုအပ်လို့ရှိရင်မှန်ပြောင်းကြည့်ရမယ်ပေါ့နော်နောက်green ဆိုလို့ရှိရင်လည်းအကျိုးဆင့်ဟိုတွေ့နိုင်တယ်ပုံမှန်စစ်တင်တယ်ဒါလေးကသူကရှင်းပြမယ်ဆိုရင်လည်းအဲဆီမားတို့ဒီကင်ဆာကာကွယ်မှုကိုစောသိဖို့လည်းပဲဒါအများကြီးထောက်ကူပြုမယ်လို့ယူဆပါတယ
်။ကာကွယ်လို့ရတဲ့ကင်ဆာရောဂါတွေကိုဘယ်လိုကာကွယ်ရမယ်ဆိုတာနဲ့ကာကွယ်လို့မရတဲ့ကင်ဆာရောဂါတွေကိုစောစောစီးသိအောင်ဘယ်လိုလှုပ်ဆောင်ရမယ်ဆိုတာတွေကိုအင်ရှင်မတွေကိုကျန်းမာရေးအသိပညာဗဟုသုတတွေဖြန့်ဝေပေးရင်ကင်ဆာရောဂါကာကွယ်ကုသရေးမှာအင်ရှင်မတွေရဲ့အခန်းကဏ္ဍကိုထိထိရောက်ရောက်အသုံးချနိုင်မှာဖြစ်တဲ့အကြောင်းသတင်းပေးလိုက်တာဖြစ်ပါတယ်။ကျွန်တော်တန်းစောပါ
ဒေါက်တာတန်းစောစီစဉ်ထုတ်လွှင့်ပေးနေတဲ့ပြည်သူ့ကျန်းမာရေးစီစဉ်ကိုခုလိုဗုဒ္ဓဦးနဲ့ညပိုင်းရေဒီယိုစီစဉ်မှာနားဆင်နိုင်တယ်လို့ TV အစီအစဉ်မှာလဲဆောင်မျှော်ကြည့်ရှုနိုင်ပါတယ် VOA ရဲ့ internet ဆက်မျက်နှာ bamis.voanews.com မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင
်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bamis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bamis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
VOA ရဲ့ဗုဒ္ဓဦးနဲ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဥကျော်ဇန်သားရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ကြရတော့မှာပါ။ရခိုင်ရှေးဟောင်းမြောက်ဦးမြို့တော်ရဲ့ရင်ကျေးမှုတံပိုးကြီးမလာတဲ့အဆောက်အဦတချို့မှာမြမတပ်မတော်ကအခြေချပြီးအမြောက်လက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်ဒီအဆောက်အဦတွေပြိုကျပျက်စီးသွားနိုင်တဲ့အန္တရာယ်ရှိနေတယ်လို့မြောက်ဦးရင်ကျေးမှုအမွေနှစ်ဒေသထိမ့်သိမ်းစောင့်ရှောက်ရေးအသင်းဥက္ကဋ္ဌရှေးဟောင်းသုတေသနပညာရှင်ဒေါခင်တန်းကဆိုပါတယ်ဒီအန္တရာယ်ကိုဘယ်လိုရှောင်လွှဲကြမလဲဆိုတာဒေါခင်တန်းနဲ့ဦးကျော်ဇန်သားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်
ကိနားကနေအခုခိုင်းပြည်နယ်ဘက်ကိုထူဖောက်လာတဲ့အေအေတပ်ဖွဲ့နဲ့အစိုးရတပ်တွေနဲ့တိုက်ပွဲဖြစ်တဲ့ကိစ္စဟာ မြောက်ဦးမြို့အထိပြန့်နှံ့လာတယ်လို့သိရပါတယ်ဆိုတော့ဆီယောင်းရင်ကျိမှုအမွေနှစ်တကိုဥဆောင်ထိမ့်သိမ့်ဖို့ကြိုးပမ်းနေတဲ့ဆီယောင်းသူရဲ့ပညာရှင်အပြောင်းနေတယ်ဒီကိစ္စကဘယ်လောက်ထိစိုးရင်စရာဖြစ်တယ်လဲအထူးသဖြင့်ဘယ်ဆီယောင်းသောက်ဦးတွေဟာအများဆုံးအန္တရာယ်ရှိတယ်လဲဆိုတာကိုဒါနည်းနည်းသင်ပြပါခင်ဗျာကျင်းဟု
တ်ကဲ့ရှင်အကွာကြတော့မြောက်ဦးမြို့ထဲမှာကျမတို့ဒီလက်နက်ကြီးတွေပေါ့အမြောက်လက်နက်ကြီးတွေထားပြီးတော့မှဖြစ်ခတ်နေတဲ့အတွက်ကြောင့်မလို့အမြောက်လက်နက်ကြီးတွေရဲ့တုံခါမှုတန်ကြောင့်ကိုတောင်ဖရားနဲ့မြောက်မြို့အရှိဘက်ကညီကြီးမှုအမွေအနှစ်တရာစိုးရင်ပွဲအခြေအနေကိုရှိနေပါတယ
်ကျွန်တော်စီးကျင်တာတစ်ခုကဒီတိုက်ပွဲတွေဖြစ်တယ်ဆိုတာအဲ့ဒီအနာထိဘာကြောင့်လာစရာလို့လဲရခိုင်ပြည်မှာတောတောင်တွေလောက်ထူထပ်နေအဲ့တောထဲမှာဖြစ်ကြပါလားဘယ်ဘက်မှဆိုပြောတာပါကျွန်တော်စင်သာမီတောက်လေးလာမီတောက်ကတော့မြို့သိမ်းတိုက်ပွဲတွေဆင်နွှဲတယ်ဥပမာအပြင်ကမ်ဘောဒီးယားမှာဆိုရင် CNRF ကိုအစိုးရတပ်တွေကသိမ်းတဲ့အခါအန်ကောဝဲနားမှာတိုက်ပွဲဖြစ်တဲ့ကြောင့်ဒါကို UNESCO တို့ဘာလို့ကဖိနှိပ်ရရရှိခဲ့တယ်အခုလောလောဆယ်မှာမြောက်ဦးကတော့ဘဲဘက်ကဘဲရွေချက်နဲ့များဒီမြို့ထဲအထိစစ်မြေပြင်စစ်မျက်နှာပြန့်နှံ့လာတယ်ဆိုတာများစဉ်းစားမိပါလားအဲကျွန်တော်
တို့မြောက်ဦးမြို့ထဲမှာစစ်မျက်နှာပြင်မရှိပါမြောက်ဦးမြေကျမတို့ကခုနှစ်မိုင်ဝေးတဲ့နေရာဒီအနည်းဆုံးဖြစ်ခဲ့တဲ့နေရာနဲ့အခုဖြစ်နေတဲ့နေရာတွေဟာမြောက်ဦးမြေ18မိုင်လောက်နဲ့မိုင်20လောက်ဝေးတဲ့နေရာတွေမှာဖြစ်တာပါ။အ
ော်
အဲ့ဒီဖြစ်နေတဲ့နေရာတွေကိုမြောက်ဦးကနေပြီးတော့မှအဲအမြောက်ကြီးတွေနဲ့ကြောက်တော်မြို့တွေကိုလည်းလှမ်းပစ်တယ်။မင်းပြားမြို့တွေကိုလည်းလှမ်းပစ်တယ်။အဲ့လိုပစ်နေလို့ဒါလည်းကျမတို့ဒီအမြောက်ကြီးဌာနနဲ့ရင်ကျိမှုအမွေနဲ့ပြည့်စည်လေဟာတုံခါရင်းဖြစ်ရကြပ
ါဟုတ်ကဲ့သဘောပေါက်ပါပြီသူကဟိုရှေတန်းကိုထိသွားပြီးတော့ရင်းဆိုင်မဲနဲ့အဲမြူတဲ့ကနေပြီးအမြောင်းနဲ့လှမ်းထုနေတဲ့သဘောပေါ့
အဟုတ်ပါတယ်ရှင
်မြောက်ဦးဟာတစ်ချိန်တုန်းကတိတ်လူမစီသူမစီဖြစ်နေခဲ့ရကနေပြီးတော့2030ဒီဘက်နောက်ပိုင်းမှာကျတော့တိုင်းပြည်နဲ့ပွင့်လင်းလာတဲ့အခါမှာခီးသွားလုပ်ငန်းဟာဒီမျိုးတော်တော်လေးစိတ်ဝင်စားလာကြပါတယ်အဲဒါကြောင့်ကဘာလက်ခီးတွေပါဝင်လာကြတယ်ဆိုတော့တော်တော်အတက်စရာကြားပါတယ်စီးရင်နံပါတ်ရဲ့ပြည်သူတွေအတွက်လည်းပဲတိုက်ရိုက်ကဘာလက်လုပ်ငန်းကဝင်ငွေတွေပါရရမယ်လို့မျှော်လင့်ခဲ့ရတယ်အခုရောအဲ့ဒီအခြေအနေဘယ်လိုရှိရလဲလုံအောင်မှင့်မှိန်သွားသလားအခြေအနေဆက်ပြီးကောင်းနိုင်မဲ့အလားအလာရောရှိရလားအော
်မရှိပါဘူးကျမတို့ခီးသွားလုပ်ငန်းအတူလို့ရှိရင်အခုတိုက်ပွဲဖြစ်နေတဲ့အတွက်ကြောင့်မလို့ညာဦးကိုပြည်တွင်းရောပြည်ပရောအခီးတွားဧည့်သည်တွေကလုံးဝမလာတော့ပါဘူး။အဲ့ဒီအတွက်ကြောင့်မလို့စီးပွားရေးရလည်းပဲအဆင်မပြေပါဘူး။ဟုတ်ကဲ့
။နောက်တချို့နိုင်ငံတွေမှာဆိုတော့ကမ်ဘောဒီးယားနမူနာပဲကောက်ရမယ်ဆိုရင်ဒါ UNESCO တို့ဘာလို့ကကပိုက်ရင်ကျမှုအငွေနှစ်လို့သတ်မှတ်ထားတဲ့ဒီကိစ္စမပြည့်စုံအောင်ထိန်းသိမ်းကြပါဘာညာကုလသမဂ္ဂတို့ကလည်းပြောတာရှိခဲ့တယ်။ဆိုတော့အခုညာဦးကိုလည်းပဲဒေါခင်သန်းတို့ဥဆောင်ပြီးတော့ UNESCO ကအသိမှတ်ပြုတဲ့ကပိုက်ရင်ကျမှုအငွေအနှစ်ဖြစ်အောင်ကြိုးပမ်းနေလို့သိရပါတယ်ဆိုတော့အခုတိုက်ပွဲတွေဖြစ်လာတဲ့အခါဒီလုပ်ငန်းဟာဘယ်လောက်ထိဆုတ်ယုတ်သွားနိုင်လဲဆိုရင်မို့ဒီလုပ်ငန်းအတွက်ဆောင်ရွက်နေတဲ့လူတွေကဝိုင်းဝန်းဟန်တာကြရရှိပါရလားဒီမြောက်ဦးကိုအန်ဒီယက်ဆက်ကွင်းကလွတ်အောင်လုပ်ဖို့ဆိုတာကို UNESCO အနေနဲ့ကျွန်တ
ော်တို့ကဒီတော့မှမြောက်ဦးကိုဒီစင်ရင်းပြင်သွင်းတဲ့နေရာမှာပေါ့လုပ်တဲ့ကံရဲ့နေရာမှာကျွန်တော်တို့အချိန်မီမပြည့်ခဲ့လို့ရှိရင်ကျွန်တော်တို့ကမ္ဘာ့ငွေကြေးမှုအမှုနဲ့ပြင်သွင်းဖို့အတွက်စိန်ခေါ်မှုတရက်အနေနဲ့ဖြစ်လာပါတယ်။နောက်တစ်ခုကကြတော့ကျွန်တော်တို့ဒီမြောက်ဦးမှာရှိအောင်ငွေကြေးမှုအစားအုံလေးရလဲပဲဆုံးရှုံးသွားမယ်လို့ဆိုရင်တော့အစားမရနိုင်တဲ့ဆုံးရှုံးမှုတရက်အစုလိုက်အပြုံလိုက်ပြည့်စုံမှုတရက်ဖြစ်သွားနိုင်တဲ့အခြေအနေတွေလည်းကျွန်တော်တို့ငွေပြရပါတယ်။ဆိုတော့အဲ့ဒီအခြေအနေကိုကျွန်တော်တို့ကနေပြီးတော့မှတက်ဆိုင်ရလေးတွေအစိုးရအဖွဲ့အစည်းတွေကိုကျွန်တော်တို့အနေနဲ့တင်ပြထားပါတယ်တင်ပြတဲ့အခါသူတို့ကလည်းအဲဝိုင်းဝန်းကူညီပေးပါမယ်ဆိုတော့ပြီးတော့မှပြောပါတယ်ပြောခင်မယ်လေဒီနေ့ထပ်ပြီးတော့ကျွန်တော်တို့ညာဦးသေးတာပဲအမြောက်လက်တူနဲ့ဒီနေ့တန်တန်ပြင့်နေသေးပါတယ
်ပွင့်ပွင့်လင်းလင်းပြောရင်ဒီမြန်မာဆိုရတဲ့ဖွဲ့တတ်မတော်ပေါ့အဲ့ဒီတတ်မတော်ကရောဒီကိစ္စနဲ့ပတ်သက်ပြီးတော့တင်ပြခွင့်များရပါရဲ့လားအရှောင်းသူတွေနာပညာရှင်တွေအနေနဲ့ဒီလိုတင်ပြလိုပါတယ်ဒီလိုအခြေအနေရှိပါတယ်ဆိုတော့တင်ပြဖို့အခွင့်ရောသာပါသလားခင်ဗျာ
ဟုတ်ကျမတို့တင်ပြဆိုင်ရပါတယ်တင်ပြပါတယ်တင်ပြတဲ့အတွက်ကြောင့်မလို့တို့ကလည်းပူပေါင်းပါဝင်ပါမယ်ဆိုပြီးတော့မှပြောပါတယ်ကျမလည်းပဲမျှော်လင့်ပါတယ်ပူပေါင်းပါဝင်လိမ့်မယ်လို့လည်းမျှော်လင့်ပါတယ
်အဲ့ဒါအစိုးရလားပြည်내အစိုးရလားသူရိမုတ်တာတတ်မတော်ပိုင်းလား
လက်ကျမတို့ပြည်내အစိုးရပါဟုတ
်ပြည်내အစိုးရကဆုံးဖြတ်ပိုင်ခွင့်ရှိသလားအဲ့စီးရင်နဲ့ပတ်သက်ပြီးတော့အဲ့တက်ကိုရောတင်ပြလို့မရဘူးလားတိုက်ရိုက်
Tomorrow, I mean, and all it out of being a Sura and Roma, that's I step you through. Tomorrow, I'm not finding it. I'm not sure. I like it. Come on, Roma, think yelling, and it's a man in his own
design. Nina, how would you come to Sura for see Beta or a com the other through a look by Grandma? Did I can do in a Grinsin, Lila, Titri, be our bad look?
တဲ့ဆိုတာမျိုးအကြံပြုနိုင်တဲ့ပညာဖော်ပြထားတွေ့ရပါတယ်ဆိုတော့အဲ့ဒီကော်မတီနဲ့တော့တွေ့ပြီးတင်ပြဖို့ရွေကြက်စီရသလားတင်ပြလို့ရောထျောက်လိမ့်မယ်လို့မျှော်လင့်ပါတယ်မိကောနှစ်ခုပါခင်ဗျာအားဟုတ်ကဲ့ကျွန်မအနေနဲ့လည်းအဲ့ဒီကော်မတီနဲ့တွေ့ဆုံဖို့အတွက်ကျွန်မမျှော်လင့်ပါတယ်တွေ့ဆုံတင်ပါတယ်တွေ့ဆုံတဲ့အချိန်မှာလည်းမြောက်ဦးမျိုးရဲ့လက်ရှိရှိနေတဲ့အနေအထားတွ
ည်းပြောပြပါသာမန်တချို့လူတွေမသိရဘူးပေါ့လေဒါဟာဘယ်လောက်ထိအရေးကြီးတဲ့စေဟောင်းယဉ်ကျေးမှုအမွေအနှစ်တွေဖြစ်တယ်ဆိုတာနဲ့ပတ်သက်ပြီးတော့ဘယ်လောက်တန်ဖိုးရှိရဲဆိုတာအရင်ကနည်းနည်းပြောပြပါလားခင်ဗျာ
အော်ဟုတ်ကဲ့ပါခင်ဗျဒီမြောက်ဦးဟာခံတတ်မှုကြီးဖြစ်နေတည်ဆောက်ခဲ့တယ်ရေဝင်ရေထွက်စနစ်ကိုအဓိကထားပြီးတော့မှတည်ဆောက်ခဲ့တဲ့စာပေရေးမြို့ပေါ့ဒါကြောင့်မလို့လည်းမြန်မာနိုင်ငံမှာနောက်တဲ့အရှိဆုံးရှေးဟောင်းမြို့ကိုပြပါဆိုရင်ရခိုင်ရဲ့မြောက်ဦးမြို့ကိုပြပါမယ်နှစ်ပေါင်း354နှစ်ရှည်ကြခဲ့ပြီးတော့မှဒီလောက်နောက်တဲ့ရှည်ပြီးတော့မှကာကွယ်ထိန်းသိမ်းနိုင်လောက်အောင်အထူးခံတတ်တွေကျုံးနေမြောင်းနေတတ်ခိုင်းနေအဆရှိသဖြင့်မြို့ပြအင်တာရက်နဲ့ပတ်သက်ပြီးတော့မှပြိုင်ဆိုင်ခြင်းအပြီးသတ်ထားတဲ့မြို့ပ
ါဆိုတော့အဲ့တိုက်ပွဲမရှိတဲ့ကာလတွေမှာရောဒီ PC တွေလောက်တံမှုရှိတဲ့6ဦးတွေဆက်လက်တည်မြဲရေးကိုမမှန်ကန်ကန်စနစ်တရားထိန်းသိမ်းမှုရှိပါသလားဘလောက်များအစိုးရအနာပိုင်တွေဘက်ကဂရုတစိုက်ရှိပါသလားခင်ဗျာ
ကျွန်တော်တို့ဒီညဦးရှင်ပြည်သူ့ခြေပါတွေ2019ခုနှစ်နိုဘာ9ရက်နေ့ကနေစပြီးနိုင်ငံတော်အဆင့်တာဝယ်ဆင်းသိဆောက်ရှောက်တဲ့အမွေအနှစ်ဖြစ်မဲ့သတ်မှတ်ချက်ပါပြီးတော့တခါယခုအခါလည်းပဲအဲညဦးရှင်ပြည်သူ့ခြေပါကိုညတ်တဲ့ရဲ့ကပ္ပအချင်းချင်းမှုအမွေအနှစ်ဆင်းရင်းကိုပြင်သွင်းဖို့အတွက်စူးစမ်းနေခြင်းလည်းဖြစ်ပါတယ်အထက်တန်းလေးဒီလိုပြင်သွင်းလိုက်တယ်လို့ဆိုတာနဲ့ဒီမြောက်ဦးရင်ကျေးမှုကျေးတာကိုနိုင်ငံတကာကအသိမှတ်ပြုခြင်းတရားဝင်ခံမှာဖြစ်ပါတယ
်နိုင်ငံတကာအသိမှတ်ပြုသလိုကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးသဘောပေါက်နားလည်အောင်ကဘယ်လောက်ထိကြိုးပမ်းအထောက်အမှုရှိပါသလဲခင်ဗျာ
အဲနိုင်ငံလုံးနိုင်ငံသားအားလုံးသိအောင်အတွက်လည်းဒီကျွန်တော်တို့ဒီမြောက်ဦးရင်ကျေးမှုအမှုနှစ်ကျေးတာဒါနိုင်ငံတော်ကာကွယ်ဆောင်ရွက်ထားတဲ့မှုနှစ်ကျေးတာဖြစ်တဲ့အတွက်ကြောင့်မဟုတ်လို့ရသည်နိုင်ငံတော်နဲ့ဆိုင်နိုင်ငံသားအားလုံးကကြိုးစောင့်ရှောက်တင်လေနိုင်ငံတော်မှရှိနေတဲ့ဖြစ်တည်နေထိုင်နေတဲ့ဆိုင်နိုင်ငံသားလူမျိုးစုအားလုံးကလည်းပဲမြောက်ဦးရည်ကြီးမှုအမှုနှစ်ဒီသားရဲ့သမိုင်းကြောင်းကိုလည်းအားလုံးသိကြပါတယ်ဒါနဲ့အခုလုံးလုံးဆယ်မှာတော့သိရှိအားနေတယ်ပေါ့ကျွန်တော်တို့ဒီရခိုင်သမိုင်းကိုအဲ့ဒီအတွက်သိအောင်အတွက်လည်းပဲညာပညာပေးမှုတွေနောက်တစ်ခုကကြတော့ကျွန်တော်တို့ရခိုင်သမိုင်းကိုခေါ်ထုတ်ပြောဆိုခွင့်အများကြီးနိုင်ငံတော်ကနေပြီးတော့မှဒီနောက်ပိုင်းမှာဖွင့်ပေးထားတာတွေတော့ရှိပါ
တယ်။ဒီသမိုင်းပတ်သက်ရသင်ယူထဲမှာရောမြန်မာနိုင်ငံမှာမြောက်ဥပါဝင်ဒီတိုင်းရင်းသားတွေရဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုသမိုင်းတွေကိုကျောင်းသူကျောင်းသားတွေမျက်မျက်တာတာနားလည်သဘောပေါက်လောက်အောင်ဖြန့်ဖြူးပြီးတော့သင်တဲ့အဆင့်အခုရောက်ပြီလားခင်ဗျာအဲ့လိုကြိုးပမ်းအထုမှုရှိပါလား
မရောက်သေးပါဘူးရှင်မရောက်သေးပါဘူးချီဟောင်းမြို့တော်များထဲမှာမြောက်ဦးယဉ်ကျေးမှုအမွေအနှစ်ဒေသဆိုတာမပါသေးပါဘူးရှင်ကြာခန်းကိုစီထဲမှာလည်းပဲသမိုင်းမှာရခိုင်သမိုင်းနဲ့ပတ်သက်ပြီးတော့မှတီးခြားတင်ကြတာလည်းမရှိပါဘူးကျွန်တော်တို့အနေနဲ့ဒီမြန်မာနိုင်ငံမှာသမိုင်းကိုမဟာဝိဇ္ဇာပေါ်ရတဲ့အထိသင်နေပေမဲ့လည်းရခိုင်သမိုင်းတော့မပါခဲ့ပါဘူးကျွန်တော်တို့အနေနဲ့ရခိုင်သမိုင်းကိုတီးခြားလေ့လာခဲ့ရတာဖြစ်ပါတယ်
နောက်ဆုံးတစ်ခုမေးချင်တာအဲ့တော့ဒီရင်းကျေးမှုအမွေအနှစ်တွေပြပတ်ဝန်းကျင်တဝိုင်းမှာတိုက်ပွဲဆိုတာလုံးဝမရှိပဲညဉ့်ညံ့သွားရင်တော့အကောင်းဆုံးပါကြ။ဒါပေမဲ့အဲ့ဒီတိုက်ပွဲတွေကတော့နိုင်ငံရေးအရာဖြစ်ရှင်းရမှာပေါ့။အဲ့လိုပြည်လည်မှုမရခင်စကြမှာဒီရင်းကျေးမှုအမွေအနှစ်တွေကိုထိခိုက်ပြပြမဲ့အခြေအနေမရောက်အောင်အဓိကလုပ်နိုင်မဲ့လမ်းကိုစဉ်းစားမိပါလား။ဘယ်လိုဆိုရင်ဖြစ်နိုင်မယ်ထင်ပါလဲ။အလားတော်ရှိပါရဲ့လား။
ကျွန်မပြောသလိုပဲပေါ့။မြောက်ဦးကိုစနေဆုံးအဖြစ်နဲ့သတ်မှတ်ပေးလိုက်ရတော့ဖြင့်ကျမတို့ရည်ကြီးမှုအမွေအနှစ်တည်းထိမ့်သိမ့်ကြီးသာမပြတ်စီအောင်ကာကွယ်ဆောင်ရှောက်ပြီးသားဖြစ်နိုင်တယ်လို့ကျမအနေနဲ့ညွှန်ပြပါမယ
်။ညွှန်မှန်းချက်အောင်မြင်မယ်လို့ရောယုံကြည်မှုဘလောက်လောက်ရှိပါလဲအပြေဝါရှိပါလား
။ကျမအနေနဲ့တော့လုံးလုံးစဲအထီးတော့အပြေဝါတော့မရှိသေးပါဘူးရှင်
။ဟုတ်ကဲ့အောင်မြင်ပါစေလို့ဆုတောင်းပါတယ်ဒေါက်တာအထူးကျေးဇူးတင်ပါတယ်။
ဦးကျဇန်သားရဲ့မြန်မာရေးတုံသက်ချက်ကိုကြာသပတေးနေ့မနေ့ခင်မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးနားဆင်ရမယ့်တပတ်အတွင်းအားကစားသတင်းလွှာတွေကိုတော့ကိုရနိုင်ကစူးစီးတင်ပြထားပါတယ်ရှင်။
ပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။မလေးရှားနိုင်ငံမှာကျင်းပခဲ့တဲ့အာရှဘောလုံးအဖွဲ့ချုပ် AFC ရဲ့ညီလာခံမှာတော့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဦးဇော်ဇော်ကိုအာရှဘောလုံးအဖွဲ့ချုပ်ရဲ့ဒုတိယဥက္ကဋ္ဌဖြစ်နဲ့ရွေးချယ်လိုက်ကြပါတယ်။ဣသရေလနိုင်ငံက Isaac Hayek ကတော့ကမ္ဘာအသက်ကြီးဆုံးဘောလုံးသမားဖြစ်နဲ့ဂင်းနစ်ကမ္ဘာစံချိန်ဝင်သွားခဲ့ပါတယ်။ပြည်ရနိုင်ငံကမာရသွန်ပြိုင်ပွဲကိုတော့တနင်္ဂနွေနေ့ကကျင်းပခဲ့ပြီးတော့နိုင်ငံတကာကအပြေးသမားတွေအများပြားလဲဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာအခုတစ်ပတ်ဥရောပဘောလုံးပွဲတွေမှာတော့အသင်းကြီးတချို့ထိတ်တိုက်တွေ့ခဲ့ကြပြီးမပေးပြိုင်ပွဲအတွက်ရေးပါတဲ့ပွဲစဉ်တွေလည်းကစားခဲ့ကြပါတယ်ဂျာမန်ဘွန်ဒက်စ်လီဂါမှာဘိုင်မြူနစ်နဲ့ဒေါ့တမန်စပိန်လာလီဂါမှာတော့ဘာစလိုနာနဲ့အက်တလက်တီကိုမက်ဒရစ်တို့တွေ့ခဲ့ကြတာပါဂျမန်ဘွန်ဒက်စ်လီဂါမှာမပေးစရာထိတ်ကနှစ်သင်းဖြစ်တဲ့ဒေါ့တမန်နဲ့ဘိုင်မြူနစ်တို့မြူနစ်မြို့မှာစနေနေ့ကကစားခဲ့ကြပါတယ်ပွဲစဉ်28ပွဲကစားပြီးတဲ့အချိန်မှာတော့ဒေါ့တမန်က63မှတ်နဲ့အဆင့်တစ်မှာရှိနေပြီးတော့ဘိုင်ယန်က62မှတ်နဲ့အဆင့်နှစ်မှာရောက်နေတာကြောင့်ချန်ပီယံဖြစ်ဖို့အကျင့်နဲ့ဖြစ်နေကြတာပါစနေနေ့ကကစားကြတဲ့အခါမှာတော့ပွဲကတစ်ဖက်သက်ဖြစ်ခဲ့ပြီးတော့အင်ရှင်ဘိုင်ယန်ကဒေါ့တမန်ကို5ဂိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်ဘိုင်ယန်အတွက်တော့လေဗန်ဒေါစကီက2ဂိုးဟမ်မော့စ်မာတီနက်စ်နဲ့ကနာဘီတို့ကတကိုးစီသွင်းယူခဲ့တာဖြစ်ပါတယ်။ဒါကြောင့်28ပွဲပြီးတဲ့အချိန်မှာတော့ဘိုင်ယန်က64မှတ်နဲ့ဇယားထိတ်ကိုရောက်သွားပြီးတော့ဒေါ့တမန်ကဒုတိယဖြစ်သွားပါတယ်ဗျာ။စပိန်လာလီဂါမှာတော့ဇယားထိတ်ကဘာစလိုနာနဲ့နံပါတ်1နေရာမှာရှိနေတဲ့အက်တလက်တီကိုမက်ဒရစ်တို့ဒီတော့မှကစားခဲ့ကြပြီးတော့ဘာစလိုနာကအက်တလက်တီကိုမက်ဒရစ်ကိုပွဲပြီးခါနီးမှာသွင်းတဲ့ဂိုးနဲ့နိုင်သွားပါတယ်။ဘာစလိုနာအတွက်ပထမဂိုးကိုတော့ဆွာရက်စ်က85မိနစ်မှာသွင်းယူခဲ့ပြီးတော့ဒုတိယဂိုးကိုတော့မက်ဆီက86မိနစ်မှာသွင်းခဲ့တာပါ။ဒီပွဲနိုင်လိုက်တဲ့အတွက်ဘာစလိုနာဟာအမပေးပွဲပြီးဖို့9ပွဲပဲလိုတော့တဲ့အချိန်မှာ53မှတ်ရထားပြီးတော့ဒုတိယနေရာကအက်တလက်တီကိုမက်ဒရစ်ကို7မှတ်ဖြတ်ထားနိုင်လိုက်ပါတယ်ခင်ဗျာအင်္ဂလန် FA ဖလားဘောလုံးပွဲတွေမှာတော့ Manchester City အသင်းက final တက်သွားပြီဖြစ်ပါတယ်ဇင်းဖိုင်နယ်ပထမပွဲကိုစနေနေ့က Man City နဲ့ Brighton တို့ကစားကြတာမှာ Man City ကတကူကိုမရှိနဲ့နိုင်သွားတာဖြစ်ပါတယ်မန်စီးတီးအတွက်အနိုင်ကိုကတော့ဘရာဇိုတိုက်စစ်မှုဂျေဇုစ်ကတွင်းပေးခဲ့တာပါမန်စီးတီးတဲ့ဟာ FA ဖလားမှာ final တက်သွားသလိုလိဂ်ဖလားကိုလည်းရထားပြီးတော့ Premier League မှာလည်းဇယားထိတ်မှာ Liverpool နဲ့အကျိတ်နဲ့ဖြစ်နေတဲ့အပြင် Champions League မှာလည်းဘူဆွဲနိုင်ခြင်းရှိတယ်လို့တင်ပေးခံတဲ့အသင်းတွေထဲမှာပါနေတာကြောင့်ဖလားလေးလုံးရနိုင်တယ်ဆိုပြီးတော့ခမန်းပြောဆိုတာတွေလည်းပို့ပြီးတော့ဖြစ်လာနေပါတယ်ဒါပေမဲ့မန်စီးတီးနီးပြ Pep Guardiola ကတော့
It's almost impossible to win but almost so put it in the
ဖလားလေးခုစလုံးအနိုင်ရဖို့ဆိုတာကတော့လုံးဝကိုမဖြစ်နိုင်တဲ့လောက်ပါပဲမဖြစ်နိုင်တဲ့လောက်ပါဒါကြောင့်ခမရတို့အနေနဲ့ဖလားလေးလုံးကလုံးဝမဖြစ်နိုင်တဲ့လောက်ပဲလို့သတင်းကောင်းစင်တက်လိုက်ပါတိုင်ပွဲအားလုံးမှာအခုချိန်ထိဆက်ပြီးရှိနေနိုင်တာကလုံးဝကိုမယုံနိုင်စရာပါဒါကြောင့်အခုလိုမျိုးပြိုင်ပွဲမှာရှိတာကိုကသိတ်ကိုအံ့ဩဖို့ကောင်းပါတယ
်မက်ဆီဒီစ်အနေနဲ့ဖလားလေးလုံးရမရဆိုတာကိုတော့စောင့်ကြည့်သွားမှာဖြစ်ပါတယ်တနင်္ဂနွေနေ့ကကစားခဲ့တဲ့ဒုတိယဆီမီဖိုင်နယ်မှာတော့ Watford က Wolves ကိုအနိုင်ရပြီးတော့ final တက်သွားပါတယ်ဝေါ်ဘက်ကဒေါ်ဟာဒီနဲ့ဟင်မနက်စ်တို့ငိုးရင်တွင်းခဲ့ပေမဲ့ဝက်ဖို့ကပွဲပြီးကနီးဒဏ်ရအချိန်ပေါ်မှာရတဲ့ပယ်နယ်တီပါဝင်ငိုးနောက်ကနေပြန်သွင်းတာကြောင့်အချိန်ပိုကန်ကြတာမှာဝက်ဖို့ဘက်ကဒိုဖိုလူကအနိုင်ငိုးထပ်သွင်းသွားလို့ဝက်ဖို့ကနောက်ဆုံးမှာ3ဂိုး2ဂိုးနဲ့နိုင်ပြီးတော့ final တက်သွားခဲ့ပါတယ်။ final ကိုတော့မေလ18ရက်နေ့ကျရင်ဝမ်ဘလီမှာကစားမှာဖြစ်ပြီးတော့ Man City နဲ့ Watford တို့ဘောလုံးကြမှာဖြစ်ပါတယ်ဗျာ။အခြားဘောလုံးအဖွဲ့ချုပ် AFC ရဲ့ညီလာခံကိုတော့ပြီးခဲ့တဲ့စနေနေ့ကမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာကျင်းပခဲ့ပါတယ်။ AFC ရဲ့ညီလာခံကိုကွာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino လက်တက်ရောက်ပြီးတော့ဘာရိန်နိုင်ငံသား Sheikh Salman ကိုအခြားဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဖြစ်နဲ့ထပ်ပြီးတော့ရွေးချယ်လိုက်ကြပါတယ်။ဒီနေ့မှာတော့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဦးစော်စောကိုလည်းအခြားဘောလုံးအဖွဲ့ချုပ်ဒုဥက္ကဋ္ဌဖြစ်နဲ့ရွေးချယ်ခဲ့ကြပါတယ်။ Sheikh Salman ကိုဥက္ကဋ္ဌဖြစ်ဆက်ပြီးတော့ရွေးချယ်လိုက်တာနဲ့ပတ်သက်ပြီးဦးစောစောပြောတာကတော့
It's not a tenny today.
Yeah.
And also that his leadership
Sheikh Salman ကတော့ဒီနေ့ပွဲကိုမတက်နိုင်ပါဘူး။သူ့ရဲ့ဥဆောင်မှုအောက်မှာအားလုံးကောင်းပါတယ်။ကျွန်တော်တို့အနေနဲ့လည်းအာရှဘောလုံးဖွံ့ဖြိုးတိုးတက်လာဖို့အတွက်ပို့ပြီးတော့ကောင်းအောင်လုပ်နိုင်မှာဖြစ်ပါတယ်
။အခုလိုအာရှဘောလုံးဖွံ့ဖြိုးရဲ့ဒုတိယဥက္ကဋ္ဌဖြစ်လာတဲ့အတွက်လို့တောင်းပို့လာသလိုဘောလုံးဖွံ့ဖြိုးတိုးတက်ဖို့အတွက်လည်းပို့ပြီးတော့တောင်းဝန်ကြီးလာတယ်ဆိုပြီးတော့ဦးစောစောကပြောကြားလိုက်ပါတယ်ဗျာ။ ဣသရေလနိုင်ငံက Isaac Herrick ဆိုသူကတော့ကမ္ဘာအသက်ကြီးဆုံးဘောလုံးသမားအဖြစ်နဲ့ဂင်းနေကမ္ဘာစံချိန်တင်သွားခဲ့ပါပြီ။ပြီးခဲ့တဲ့ April 5ရက်တောက်ကြနေ့ကကစားခဲ့တဲ့ Israel ခြေစားဘောလုံးပွဲမှာဝင်ကစားပြီးတော့အခုလိုကမ္ဘာအသက်ကြီးဆုံးဘောလုံးသမားအဖြစ်နဲ့ဂင်းနေမှတ်တမ်းဝင်သွားခဲ့တာပါ။ဂင်းနေကမ္ဘာစံချိန်မှတ်တမ်းရဲ့တာဝန်ရှိသူတူဖြစ်တဲ့ Jack Brockbank ကတော့
At 73 years old It therefore gives me
Isaac Hayes ဟာအသက်83နှစ်နဲ့ကမ္ဘာအသက်ကြီးဆုံးကစားသမားအဖြစ်ဂင်းနစ်ကမ္ဘာစံချိန်တင်သွားခဲ့တယ်ဆိုတာကိုတရားဝင်မှတ်တမ်းတင်နိုင်တဲ့အတွက်ကျွန်တော်အနေနဲ့ဝမ်းမြောက်မိပါတယ်
။သူဟာပြီးခဲ့တဲ့တောက်ကြာနေ့ကကစားခဲ့တဲ့ဘောလုံးပွဲမှာ Irony of Yehuda အသင်းရဲ့ကုသမအဖြစ်နဲ့ကစားခဲ့တာဖြစ်ပြီးအခုတော့မှ84နှစ်ပြည့်မှာဖြစ်ပါတယ်။ Isaac Herrick ကတော့နောက်ပွဲတွေဆက်ပြီးတော့ကစားနိုင်သေးတယ်ဆိုပြီးတော့ပြောလိုက်ပါတယ်ဗျာ။နောက်ကိုရီးယားနိုင်ငံမှာကျင်းပခဲ့တဲ့ပျုံယမ်းနိုင်ငံတကာမာရသွန်ပြိုင်ပွဲကိုတော့ပြီးခဲ့တဲ့တနင်္ဂနွေနေ့ကကျင်းပခဲ့ပါတယ်။ဒီပြိုင်ပွဲကိုအခုနှစ်မှာ FIFA ကနေလာရောက်ရှင်ပြိုင်ကြတဲ့အပြည့်သမား1000လောက်အထိရှိခဲ့တာကြောင့်မနစ်ကနဲ့ရှင်ရင်နှစ်လောက်တိုးလာတယ်လို့ဆိုရမှာဖြစ်ပါတယ်။နိုင်ငံတကာပြည်ခုံပြည်အဖွဲ့ချုပ် IAF ကထုတ်ပြန်ချက်အရတော့ဒီနှစ်ပြိုင်ပွဲမှာအမျိုးသားဘက်ကထိပ်ဆုံးကနေပန်းဝင်ပြီးအနိုင်ရသွားတာကတော့နောက်ကိုရီးယားနိုင်ငံသားရီကန်ဘွန်းဖြစ်ပြီးတော့ဒုတိယနဲ့တတိယဆုတွေကိုလည်းမြောက်ကိုရီးယားနိုင်ငံသားတွေပဲရသွားတယ်လို့ဆိုပါတယ်။ဒီနှစ်ပြိုင်ပွဲမှာ2014နဲ့2018ဆောင်းအဆီအိုလံပစ်ပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ခဲ့ကြတဲ့ဆွစ်ဇာလန်ကနေရှော့စီကစားသမားမီယာဂျမ်ဂျေဂါနဲ့ဗြိတိန်ကအမီဖူလာတို့လည်းဝင်ရောက်ရှင်ပြိုင်ခဲ့ကြတယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားသာကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါပါခင်ဗျာ
။ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလွှာကိုနားဆင်ခဲ့ကြရတာပါရှင်။ဒီပညာနဲ့ပတ်သက်လို့ကမ္ဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင်
။ VO ရဲ့ပုတ်ထူးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00ခန်းနေ့10:00အထိအစီအစဉ်အစအဆုံးကိုအတန်းလွှင့်ချိန်ပြပြချင်းည10:00ကနေ 17:00 အထိလိုင်းဒိုမီတာ25နဲ့32တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်။မနေ့ဖက်အစီအစဉ်မှာတော့ဥကျော်ဇန်သားရဲ့မြန်မာအရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေနားဆင်ရမှာပါ။ဒီကနေ့ VO ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုတော့ကိုစောဝင်းလိုင်ကပြောပြပေးပါဦးမယ်ရှင်
။အစ္စရေးနိုင်ငံမှာအကြိတ်နဲ့ရှင်ပြန်ခဲ့ကြတဲ့ရွေးကောက်ပွဲအတွင်းဝန်ကြီးချုပ်ဗင်ဂျမင်နက်တန်ယာဟူရဲ့ Likud Party နဲ့မဟာမိတ်တွေဖြစ်ကြတဲ့အမျိုးသားရေးနဲ့ဘာသာရေးပါတီတွေကအသာစီးရနေတာကြောင့်ညွန်မိုးဆိုးရဖွဲ့ပြီးဝန်ကြီးချုပ်အနေနဲ့၅ချိန်မြောက်အာဏာရဖို့ဗုဒ္ဓဟူးနေ့မှာအခွင့်အလမ်းပုံများလာနေပါလေ။အမေရိကန်ရှိနေချုပ်ဝီလျံဘားဟာအထက်လွှတ်တော်စီကံထင်သိမ်းရေးကော်မတီရှေ့မှာအခုတန်လွှင့်နေတဲ့အချိန်မှာပဲကြားနာပွဲပြုလုပ်ပြီးမေလွှတ်တော်အမတ်တွေရဲ့မေးခွန်းတွေကိုဖြေကြားပေးနေပါတယ်။တရားရေးဌာနအတွက်2020ခုနှစ်အရသုံးခံမှန်းကြီးစည်းအကိစ္စလွှတ်တော်အမတ်တွေရဲ့အမေကိုရှေ့နေချုပ်ဘားဒုတိယနေ့အဖြစ်နဲ့လွှတ်တော်မှာဖြေကြားနေတာဖြစ်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်ချုပ်ပေါင်းမှုနဲ့2009နှစ်ချမှတ်ခံထားတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးလုံးဦးကို UNESCO ကချီးမြှင့်တဲ့ဂီလဲမိုကာနိုသတင်းလွှတ်လပ်ခွင့်ဆု UNESCO ဂီလဲမိုကာနို Press Freedom Prize ဆုကိုပူးတွဲချီးမြှင့်လိုက်ပါတယ်။သူတို့ကိုအခုနှစ်အတွက်ဒီဆုချီးမြှင့်ဖို့နိုင်ငံတကာသတင်းမီဒီယာသမားများအဖွဲ့ကအဆိုပြုတင်သွင်းခဲ့ကြတာပါ။ဂီလဲမိုသတင်းလွှတ်လပ်ခွင့်ဆုချီးမြှင့်ပွဲကိုမေလ၂ရက်နေ့မှာအီသီယိုးပီးယားနိုင်ငံမှာကျင်းပမှာဖြစ်ပါတယ်။သူတို့နှစ်ဦးဟာစုငွေအဖြစ်နဲ့အမေရိကန်ဒေါ်လာ2000ကျွဲလက်ခံရရှိကြမှာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့လယ်ကပထူဝမ်းမှာရှိတဲ့နာမည်ကြီး Central World ကွန်တိုက်ကြီးနဲ့12ရက်ရှိတဲ့ဟိုတယ်ရဲ့ရှစ်ထပ်မှာဒီကနေ့ညနေပိုင်းကမိလောက်မှုဖြစ်သွားခဲ့တာကြောင့်အနည်းဆုံးလူ3ဦးသေဆုံးသွားတယ်လို့ထိုင်းခြေဆိုင်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဒီကွန်တိုက်ကြီးမှာမြန်မာနိုင်ငံကအလုပ်သမားတွေလည်းအများအပြားအလုပ်လုပ်နေကြတာပါ။လောလောဆယ်မှာတော့ကွန်တိုက်ပိတ်ထားဖို့အမိန့်ထုတ်ပြန်ထားကြောင်းဘန်ကောက်မြို့တော်ဝန် Aswin Khwamwon ကပြောကြားလိုက်ပါတယ်ခင်ဗျာ။
ဘူရူနဲ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလှိုင်းပြောပြပေးသွားတာပါ။ ဒီညအစီအစဉ်ထုတ်လုပ်ရေးမှူးကနန်းလောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇူဘီယာ LTF ဖြစ်ပါတယ်ရှင်။မနက်ဖြန်ကြာသပတေးနေ့မနက်6နာရီကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ19 19 25ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။ကျွန်မခွာညိုပါ
This program has come to you from the Voice of America, Washington. Welcome to the